Welcome to the Voice of America in Burmese.
Mingla minakhe ma shin 2019 khu ne mat la khu ne ye inga ne minakhe VOA season 2 ko American pi rang su myo raw Washington DC ga ne dai yai thol lwin pe ni ba bi line do meter 3249 ga ne dai yai phan yu na sin nai ma le shin ကျမခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့စုမြတ်ပုံပါရှင်အမေရိကန်သမ္မတကမူလထုတ်ပြန်ထားတဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်ကိုပြင်ဆင်မှုတချို့လုပ်ပြီးတော့နောက်ထပ်အမိန့်သစ်တစ်ခုကိုထုတ်ပြန်လိုက်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်ပြစ်လွတ်မှုတွေဟာတိတ်ကိုအလေးနဲ့ထားရမယ့်ချိန်ချောက်မှုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစော်ဝင်းလှိုင်နဲ့အတူကြေညာပေးပါမယ်ရှင်
အခုမနက်ခင်းနှာစင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အမေရိကန်ရဲ့အကြမ်းဖက်သမားတွေမဝင်ရေးသမ္မတ Trump ရဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုကြောင့်အမေရိကန်ကိုဝင်ရောက်မယ့်မြန်မာဒုက္ခသည်တွေအပေါ်သက်ရောက်မှုရှိနိုင်ပါသလား
သမ္မတ Trump ရဲ့အရင်အမိတ်မှာ9000ပဲလက်ခံဖို့ထုတ်ပြန်ခဲ့တာဖြစ်တဲ့အခုဒီနေ့ထုတ်တဲ့အမိတ်မှာလည်း
အမေရိကန်မြန်မာလူမှုရေးသင်းကဒေါက်တာရိုဒင်းနာရဲ့ပြောကြားချက်နဲ့တူနှာစင်နိုင်ပါတယ်မြန်မာနိုင်ငံမှာလက်ရှိကြိုးပမ်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပိုမိုပါဝင်နိုင်ဖို့လိုအပ်တဲ့အကြောင်းအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်တခါတိုင်းမဂ္ဂဇင်းမှာနောက်တစ်ခေတ်မှာခေါင်းဆောင်ဖြစ်လာမဲ့သူတွေအတွက်လူငယ်ဆယ်ဦးရဲ့အမည်တွေကိုဖော်ပြရမှာမြန်မာနိုင်ငံကမှတ်ဝေဝင်သူလည်းပါဝင်ပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလှိုင်တို့ကြေညာပါမယ်ရှင်
အမေရိကန်နိုင်ငံထဲကိုဒုက္ခသည်တွေဝင်ရောက်ခွင့်လေးလနဲ့နိုင်ငံပေါင်း6ခုကနိုင်ငံသားတွေဝင်လာခွင့်3လပိတ်ပင်တဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်အစ်ကိုသမ္မတဒေါ်နယ်ထရမ့်တနင်္လာနေ့ကလက်မှတ်ထိုးခဲ့ပါတယ်။ဇန်နဝါရီလကုန်ပိုင်းကအလားတူထုတ်ပြန်ခဲ့တဲ့သမ္မတရဲ့ပထမအမိန့်အပေါ်တရားစွဲဆိုမှုတွေရှိခဲ့ပြီးနိုင်ငံအနောက်ချမ်းအယူခံတရားရုံးကတားမြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးကန့်သတ်မိန့်အစ်ကိုထပ်ပြီးတော့ထုတ်ပြန်လိုက်တာဖြစ်ပါတယ်။သမ္မတရဲ့အမိန့်ဟာနိုင်ငံရဲ့လုံခြုံရေးအတွက်အရေးကြီးတဲ့ဆောင်ရွက်မှုတစ်ခုဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။အခုအမိန့်သက်ထဲမှာမူလကအမိန့်ထဲမှာပါတဲ့ Iran နိုင်ငံကိုဖယ်ရှားခဲ့ပေမဲ့ကျန်တဲ့6နိုင်ငံဖြစ်တဲ့ Iran, Libya, Somalia, Sudan, Syria နဲ့ Yemen နိုင်ငံတွေကနိုင်ငံသားတွေကိုပြည်ဝင်ခွင့်ရပ်ပေါင်း90ပိတ်ပင်ထားပါတယ်။ဒါပေမဲ့အဲ့ဒီနိုင်ငံသားတွေတဲကအမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ရထားသူတွေဇန်နဝါရီလ28ရက်နေ့မတိုင်ခင်အမေရိကန်ပြည်ဝင်ခွင့်ဗီဇာရထားသူတွေအနေနဲ့တော့အခုအမိန့်သင့်တဲ့အကြောင်းမဝင်ပါဘူးပထမအမိန့်နဲ့ကွာတာနောက်တစ်ခုကတော့ဆီးရီးယားဒုက္ခသည်တွေကိုအမေရိကန်တဲကိုအချိန်အကန့်အသတ်မရှိဝင်ခွင့်တားမြစ်မှုကိုဖယ်ရှားလိုက်ပါတယ်ဘယ်နိုင်ငံကမဆိုအမေရိကန်မှာလာရောက်အခြေချနေထိုင်မဲ့ဒုက္ခသည်တွေအနေနဲ့ရပ်ပေါင်း120အတွင်းလာခွင့်မရှိလို့အမိန့်သစ်ထဲမှာယာယီပိတ်ပင်ထားပါတယ်မလာ16ရက်နေ့မှာစတင်အသက်ဝင်မဲ့သမ္မတရဲ့အမိန့်သစ်ဟာမွတ်စလင်တွေကိုတားမြစ်တဲ့ပိတ်ပင်မှုလုံးဝမဟုတ်ဘူးလို့အမိမြေလုံခြုံရေးဝန်ကြီးကတနင်္လာနေ့မှာထပ်ပြီးတော့ပြောခဲ့ပါရယ်အခုတစ်ခေါက်အမိန့်ကိုအကောင့်ထဲပို့တဲ့နေရာမှာအရင်တစ်ခေါက်ကလိုမဖြစ်စေဘဲအစီအစဉ်တကျဖြစ်အောင်ပြင်ဆင်ထားတယ်လို့လည်းဝန်ကြီး John Kelly ကပြောပါရယ်အခုလိုပြင်ဆင်မှုသစ်တွေလုပ်ခဲ့ပေမဲ့ဒီကန့်သတ်ပိတ်ပင်မှုတွေဟာအမေရိကန်တဲကိုမွတ်စလင်တွေဝင်မလာအောင်လုပ်တဲ့သမ္မတ Trump ရဲ့လုပ်ရည်လို့မြင်နေကြတဲ့အဖွဲ့တွေဘက်ကတရားဥပဒေအရစိန်ခေါ်မှုတွေရှိလာနိုင်ပါရယ်ရှင်
သမ္မတဒေါ်နယ်ထရမ့်ကနယူးယောက်မြို့က Trump Tower ဌာနချုပ်မှာသူ့အသုံးပြုတဲ့ဖုန်းကိုခိုးနှောက်ထောင်ဖို့သမ္မတဟောင်းဘာရက်အိုဘားမားကအမိန့်ပေးခဲ့တယ်လို့ခိုင်လုံတဲ့အထောက်အထားမရှိဘဲဆွဆွဲပြောဆိုတဲ့ကိစ္စကိုသမ္မတအင်ပီရိုအရာရှိတွေကသမ္မတ Trump ဘက်ကနေခုခံပြောကြားနေကြပါတယ်။ Trump Tower မှာတခုဖြစ်ခဲ့တယ်ဆိုတဲ့အပေါ်မေးခွန်းထုတ်ဆရာမလို့ကြောင်းမေးခွန်းထုတ်ရမယ့်ကိစ္စဟာစောင့်ကြည့်တာလားဖုန်းခိုးနှားထောင်တာလားဒါမှမဟုတ်တခြားတစ်ခုခုလားဆိုတာပဲဖြစ်ကြောင်းဒီကိစ္စနဲ့ပတ်သက်လို့တခုခုဖြစ်ခဲ့တယ်ဆိုတဲ့အပေါ်လုံလောက်တဲ့ပြောဆိုမှုတွေထွက်ပေါ်ခဲ့ကြောင်းအင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကတင်းနေလာနေမှာပြောပါတယ်ရုပ်ောက်ပွဲအနိုင်မရခင်လေးမှာပဲအိုဘားမားကသူ့ဖုန်းကိုခိုးနှားထောင်ခဲ့တယ်လို့ Twitter လူမှုကွန်ရက်ကနေသမ္မတ Trump ရေးသားထုတ်ပြန်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့စပိုက်ဆာကစနေနေ့မှာတက်တဲ့အထောက်အထားပြခဲ့ခြင်းမရှိပါဘူးဒီကိစ္စကိုလွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့သမ္မတကအတိအလင်းပြောကြားထားပြီးဖြစ်ကြောင်းသာစပိုက်ဆာကပြောခဲ့ပါတယ်ဒေါ်နယ်ထရမ့်ရုပ်ောက်ပွဲမှာအနိုင်ရရေးအတွက်ရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတော့အမေရိကန်ထောက်လှမ်းရေးအသံဝင်ရဲ့ကောက်နှုတ်ချက်နဲ့ပတ်သက်လို့စီးနေတဲ့အောက်လွှတ်တော်နေရာစလုံးကထောက်လှမ်းရေးကော်မတီတွေကစုံစမ်းစစ်ဆေးမှုတွေစတင်နေပြီဖြစ်တာကြောင့်အခုသမ္မတထရမ့်ပြောတဲ့ဖုံခိုးနှားထောင်တယ်ဆိုတဲ့ကိစ္စကိုလည်းအဲ့ဒီစုံစမ်းမှုတွေမှာပေါင်းထည့်လို့ရနိုင်ကြောင်းလွှတ်တော်အမတ်တချို့ကပြောပါတယ်
မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်ပြစ်လွတ်မှုတွေဟာတိတ်ကိုအလေးနဲ့ထားရမယ့်ချိန်ချောက်မှုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဌာနကဖော်ပြပြောဆိုပြီးတော့မြောက်ကိုရီးယားရဲ့ထိပ်ပူးတဲ့ဒုံးကျည်ရန်ကိုကာကွယ်ဖို့တိုးမြင့်လှုပ်ဆောင်နေတယ်လို့ပြောကြားလိုက်ပါတယ်မြောက်ကိုရီးယားကဒီထိပ်ပူးတဲ့ဒုံးကျည်၄ခုကိုတနင်္လာနေ့အစောပိုင်းကပြစ်လွတ်ခဲ့တာမှာ၃ခုကကီလိုမီတာ1000လောက်အဝေးအထိသွားခဲ့ပြီးတော့ဂျပန်ရေပိုင်နယ်ထဲကိုကျခဲ့ပါတယ် အဲ့ဒီဒုံးကြီးတွေဟာတာလက်ပြစ်ထိတ်ဖူးတဲ့ဒုံးကြီးတွေဖြစ်ကြပြီးမြောက်အမေရိကတိုက်အတွက်အန္တရာယ်မရှိဘူးလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရရေဒက်ကပတန် Jeff Davis ကသတင်းတောက်တွေကိုပြောခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားကြားနှစ်စဉ်စစ်ရေးလေ့ကျင့်မှုတွေပြုလုပ်နေချိန်မှာအချိန်ကိုက်ပြီးတော့မြောက်ကိုရီးယားကဒုံးကြီးတွေပစ်ခဲ့တာလို့လည်းသူကပြောပါတယ်။အမေရိကန်က Third Don't Let နဲ့ရန်ကာကွယ်စနစ်ကိုတောင်ကိုရီးယားမှာထားရှိရေးအပါအဝင်မြောက်ကိုရီးယားရဲ့ဒုံးကြီးရန်ကနေကာကွယ်နိုင်ဖို့ဆောင်ရွက်မှုတွေကိုတိုးမြှင့်လုပ်နေတယ်လို့လည်းပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူကပြောပါတယ်။မြောက်ကိုရီးယားရဲ့လုံရက်နဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်စီဝေးဝဲခေါ်ယူပေးဖို့အတွက်အမေရိကန်နဲ့ဂျပန်တို့ကတောင်းဆိုခဲ့ပါတယ်။ဗုဒ္ဓဟူးနေ့လောက်မှာအရေးပေါ်စီဝေးခေါ်ယူနိုင်တယ်လို့တန်တမန်တွေကပြောပါရရှင်
အီရန်ရေတပ်ကတိုက်ခိုက်ရေးရင်ငယ်တချို့ဟာဟော်မုဇ်ရေလက်ကြားအတွင်းအမေရိကန်ရေတပ်တင်ပေါ်အနည်းကို guide 600နီးပါးအထိစနေနေ့ကကတ်လာခဲ့တဲ့ကြောင့်အဲ့ဒီလောက်ရဟာကျင့်ဝတ်နဲ့မညီညွတ်တဲ့အပြင်အန္တရာယ်ရှိတဲ့လောက်ရဖြစ်ကြောင်းရေတပ်ရရှိတဲ့က VOE ကိုပြောပါတယ်အဲ့ဒီလိုအီရန်တိုက်ခိုက်ရေးရင်နေအနားကိုအရန်ကတ်လာတဲ့အတွက်အမေရိကန်ရေတပ်တင်ပေါ်ဟာလမ်းကြောင်းလွဲခုံမောင်းလိုက်ရတယ်လို့ဆိုပါတယ်အီရန်တော်လိုင်းအဆောင်တပ်ကတိုက်ခိုက်ရေးရင်ငယ်တချို့ဟာအမေရိကန်ကင်းထောက်တင်ပေါ် USNS Invisible အရှိမလိုက်လာရလိုက်တဲ့အတွက်အမေရိကန်သင်္ဘောကအဲ့ဒီတိုက်ခိုက်ရေးရင်တွေကိုရှောင်ပြီးခုံမောင်းခဲ့ရတယ်လို့ရေတပ်အရာရှိတွေက VOA ကိုပြောပါတယ်။အခင်းဖြစ်ပွားနေစဉ်အတွင်း USNS Invisible အနေနဲ့အီရန်တိုက်ခိုက်ရေးရင်တွေဘက်ကဆက်သွယ်မှုတစုံတရာမရခဲ့ဘူးလို့ဆိုပါတယ်။ဒီဖြစ်ရဟာအိုမန်ပင်လယ်ကူအတွင်းအီရန်စစ်သင်္ဘောတစ်စင်းကအမေရိကန်ရေတပ်သင်္ဘောအနီးမီတာ140လောက်အထိကြာသပတေးနေ့ကကတ်လာခဲ့ပြီးတဲ့နောက်မှာထမှန်ဖြစ်သွားခဲ့တာပါ။
UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းကိုကတ်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကိုင်းမြို့မှာတနင်္လာနေ့ကတိုက်ပွဲတွေပြန်လည်ဆက်တင်နေပြီးတော့အရသာထိခိုက်ဒေဆုံးမှုတွေရှိနေပါဗျ။နိုင်ငံတော်အတိုင်းပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့တနင်္လာနေ့ကထုတ်ပြန်ချက်ထဲမှာကနဦးရရှိထားတဲ့သတင်းတွေအရမူလာဒန်းပြဆီယာမတယောက်အပါအဝင်အရသာ5ယောက်ရင်း5ယောက်ဒေဆုံးခဲ့တယ်လို့ဖော်ပြထားပါဗျ။MNDAA ကိုကတ်လက်နက်ကိုင်အဖွဲ့ဝင်အင်အား30လောက်ကတနင်္လာနေ့မနေ့အစော2နာရီလောက်မှာလောက်ကိုင်မြို့အရှိဘက်ကနေဝင်ရောက်လာပြီးတော့အရသာပြည်သူတွေနေထိုင်တဲ့အဆောက်အဦတွေတပ်စခန်းတွေနဲ့ရဲစခန်းတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တယ်လို့အဲ့ဒီသတင်းဖော်ပြချက်ထဲမှာပြောထားပါတယ်ကိုကန့်ဒေတာမြောက်ဖက်အချမ်းမှာအစိုးရတပ်တွေနဲ့ကိုကန့်တပ်ဖွဲ့အကြားပြီးခဲ့တဲ့ဇန်နဝါရီလအတွင်းကလေးကတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်ပွားနေရကတနင်္လာနေ့အစောပိုင်းမှာလောက်ကိုင်မြို့အထိပြန့်နှံ့လာခဲ့တာပါမော်ထိုက်ဒေသဘက်မှာရှိတဲ့ကိုကန့်တပ်ဖွဲ့တွေကိုအစိုးရတပ်တွေဘက်ကတိုက်နေတာကြောင့်အခုလိုလောက်ကိုင်မျိုးကိုဝင်တိုက်တာလို့ MNDAA ကိုကန့်တပ်ဖက်ကပြောပါရယ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ဆုံးဖြတ်ချက်နဲ့အဖွဲ့ဝင်တွေဖြစ်တဲ့ကိုကန့် TNLA တောင်းပလောင်နဲ့ AA ရခိုင်တပ်မတော်တို့ပေါင်းပြီးတော့လောက်ကိုင်ကိုတိုက်တာလို့လည်းဆိုပါရယ်ရှင်
မြန်မာနိုင်ငံမှာဒေါံဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရတက်လာပေမဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုစစ်တပ်ကဆက်လက်ချုပ်ကန့်ထားဆဲဖြစ်တဲ့အတွက်အစိုးရအနေနဲ့ထိရောက်စွာကွိုင်းတွဲဖြစ်ရှင်းနိုင်ခြင်းမရှိသေးဘူးလို့အမေရိကန်ပြည်ထောင်စုက2016ခုနှစ်အတွက်ထုတ်ပြန်တဲ့နှစ်ပတ်လည်လူ့ခွင့်အစည်းအဝေးစာထဲမှာဖော်ပြထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းပြည်အတွင်းကလွတ်တော်3ရက်ဖြစ်တဲ့ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးလွတ်တော်တွေမှာစစ်တပ်က25ရာခိုင်နှုန်းနေရာယူထားတဲ့အပြင်ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေကိုလည်းစစ်တပ်ကချုပ်ကန့်ထားတဲ့အပြင်သမရကနိုင်ငံမှာအရေးပေါ်အခြေအနေကြီးညာရင်စစ်တပ်ကတိုင်းပြည်အာဏာကိုအချိန်အကန့်အသတ်မရှိထိန်းချုပ်ထားပိုင်ခွင့်ရှိကြောင်းအစိုးရခန်းစားမှဖော်ပြထားပါတယ်2016ခုနှစ်မှာလာမှာ NLD အစိုးရတက်လာပြီး AP လာဇန်းပိုင်းမှာရာနဲ့ချီတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပစ်ခဲ့တာဟာလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်စတဲ့ကဏ္ဍတွေအတွက်တည်တာတဲ့တိုးတက်မှုတစ်ခုအဖြစ်လူထုကြေပြုအဖွဲ့အစည်းတွေကထောက်ပြခဲ့ပေမဲ့လည်းဒါဟာပြည်ပြည်စုံနဲ့လို့မဆိုနိုင်ကြောင်းမလ3ရက်နေ့မှာထုတ်ပြန်တဲ့အစိုးရခန်းစားမှဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းပြည်ပခဖြစ်နေတဲ့တိုင်းဒေသဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတာလွတ်လပ်စွာပြောဆိုခွင့်အပေါ်ကန့်သတ်မှုတွေရှိနေတာနဲ့ရိုဟင်ဂျာတွေအပေါ်မတရားအနိုင်ကျင့်နေကျင့်မှုတွေနဲ့ကန့်သတ်မှုတွေလှုပ်ဆောင်နေတာစတဲ့လူခွင့်ရေးဆိုင်ရာပြဿနာ၃ခုရှိကြောင်းလည်းအစိုးရခန်းစားမှဖော်ပြထားပါတယ်
မြန်မာနိုင်ငံရဲ့လူမှုရေးစီးပွားရေးနိုင်ငံရေးစတဲ့ခန္ဓာဆောင်မှာနိုင်ငံတကာနဲ့ရင်ပေါင်တန်းအလုပ်လုပ်နေကြတဲ့အမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့အမျိုးသမီးများရက်သက်တပတ် Women's Week မြန်မာကိုတနင်္လာနေ့ကစတင်နေပါတယ် အမျိုးသမီးများရတပတ်ဖွင့်ပွဲဖိုရမ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအမျိုးသမီးတွေအနေနဲ့ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးတို့အတွက်ဘယ်လိုပံ့ပိုးပေးနိုင်မလဲဆိုတဲ့အမြင်တွေနဲ့ဆွေးနွေးသွားကြဖို့တိုက်တွန်းခဲ့ပြီးတော့သူကဥဆောင်ဆွေးနွေးသွားပါတယ်။အဲဒီနောက်မှာအမျိုးသမီးစွန်ဦးတီထွင်သူလုပ်ငန်းရှင်၉ယောက်ပါဝင်တဲ့အမျိုးသမီးလုပ်ငန်းရှင်တွေနဲ့စကားဝိုင်းမှလည်းမြန်မာအမျိုးသမီးတွေအနေနဲ့အခွင့်အရေးတောင်းဆိုရုံမကဘဲတာဝန်ယူဖို့တတ်သိရှိကြောင်းပြဖို့အင်မတန်အရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ရှင်။
အင်္ဂါနေ့မနက်ခင်းထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုင်းတို့ကြီးညာပေးသွားတာပါ။အခုသတင်းစာမားတွေကိုစက်တိုက်နားဆင်ရပါမယ်ရှင်။အမေရိကန်နိုင်ငံထဲကိုအကြမ်းဖက်သမားတွေဝင်မလာနိုင်အောင်ရည်ရွယ်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မိန့်သစ်ကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကလက်မှတ်ထိုးထုတ်ပြန်ခဲ့ပါတယ်။မလ16ရက်နေ့မှာစတင်အကျိုးဝင်မဲ့သမ္မတရဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်အသစ်ကပထမတစ်ခါဥပဒေကြောင်းကနေစိန်ခေါ်ခံခဲ့ရတဲ့ပထမအမိန့်နဲ့ဘလို့ကွာခြားမှုရှိပါသလဲ။အမေရိကန်ကိုလာရောက်ခြေချမဲ့ဒုက္ခသည်တွေအပေါ်ဘလို့တက်ရောက်မှုရှိသလဲဆိုတာကိုမဆုမြတ်မွန်ကဆက်ပြီးတော့ရှင်းပြပါလိမ့်မယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ရဲ့အငင်းပွားစရာမူလပြည်ဝင်ခွင့်ကန့်သတ်မိန့်ကိုပြင်ဆင်ပြီးနောက်ထပ်ကန့်သတ်မိန့်အသစ်ကိုမလ6ရက်နေ့တနင်္လာနေ့ကထပ်ပြီးတော့ထုတ်ပြန်လိုက်တာဖြစ်ပါတယ်။မူလကန့်သတ်မိန့်ထဲမှာပါဝင်တဲ့နိုင်ငံ9နိုင်ငံအစအီရတ်နိုင်ငံကိုဖယ်ရှားလိုက်ပြီး6နိုင်ငံကနိုင်ငံသားတွေအမေရိကန်ဝင်ခွင့်ကိုရပ်ပေါင်း90ပိတ်ပင်လိုက်ပါတယ်။ IS စစ်သွေးကြွတွေကိုတိုက်ခိုက်တဲ့နေရာမှာအီရတ်ဟာအရေးကြီးတဲ့မဟာမိတ်နိုင်ငံဖြစ်တဲ့အတွက်အီရတ်ကိုမူလပိတ်ပင်ထားတဲ့စည်းရင်းကနေဖယ်ရှားခဲ့တာလို့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားဝင်ကြီး Rex Tillerson ကပြောကြားခဲ့ပါတယ်။အကြမ်းဖက်လုပ်ရက်လုပ်ဖို့ရည်ရွယ်ချက်ရှိသူတွေအမေရိကန်စီရောက်မလာအောင်အမေရိကန်နိုင်ငံသားဌာနနဲ့အီရတ်အစိုးရတို့ကတင်းကျပ်တဲ့စီးစစ်မှုတွေလှုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ပထမပိတ်ပင်ကန့်သတ်မိန့်တုန်းကလိုပဲမွတ်စလင်အများစုနေထိုင်တဲ့ဆူဒန်၊ဆီးရီးယား၊အီရန်၊လီဘီးယား၊ဆိုမာလီးယားနဲ့ရေမန်နိုင်ငံတို့ကနိုင်ငံသားတွေအနေနဲ့အခုကန့်သတ်မိန့်အသစ်အရာလဲအမေရိကန်ကို၃လအတွင်းဝင်ရောက်နိုင်ကြမှာမဟုတ်ပါဘူး။သမရရဲ့ကန့်သတ်မိန့်အသစ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဝန်ကြီး Rex Tillerson ကအခုလိုပြောကြားခဲ့ပါတယ်
။ While no system can be made completely infallible, the American people can have high confidence. We are identifying ways to improve the vetting process.And thus keep terrorists from entering our country.
ဘယ်စနစ်ကိုမှလုံးဝအပြစ်ကင်းအောင်လုပ်လို့မရချိန်မှာအမေရိကန်နိုင်ငံတွေကိုအကြမ်းဖက်သမားတွေဝင်မလာနိုင်မှုစီစစ်တဲ့လုပ်ငန်းစဉ်တွေပိုးပြီးကောင်းအောင်လုပ်နေတယ်ဆိုတာကိုအမေရိကန်ပြည်သူတွေဘက်ကပိုးပြီးစိတ်ချထားနိုင်ကြပါတယ်။ IS သွေးကြွတွေဘက်ကအမေရိကန်ကိုဖျက်လို့ဖျက်ဆီးလုပ်ဖို့အခွင့်အရေးယူလာနိုင်တဲ့အားနည်းချက်တွေကိုတားဆီးဖယ်ရှားလိုက်တဲ့အမိန့်ဖြစ်တယ်ဆိုတာကိုကမ္ဘာတစ်ဝှမ်းမှာရှိကြတဲ့ကျွန်တော်တို့ရဲ့မိတ်ဆွေတွေမဟာမိတ်တွေအနေနဲ့လည်းနားလေပြေးကြစီလိုပါတယ်
။တမရရဲ့ပထမခီးသွွားကန့်သတ်မိန့်ဟာမွတ်စလင်တွေအပေါ်ပြစ်မှတ်ထားတဲ့ကန့်သတ်မိန့်ဖြစ်တယ်လို့ဝေဖန်ခံခဲ့ရပြီးတော့ဥပဒေကြောင်းကနေလဲစိန်ခေါ်ခံခဲ့ရပါတယ်။လောလောဆယ်အဲ့ဒီအမိန့်ကိုနိုင်ငံအနောက်ချမ်းအယူခံတရားရုံးကတားမြစ်ထားချိန်မှာနောက်ထပ်အမိန့်အစ်ကိုထုတ်ပြန်လိုက်တာပါ။ပထမတစ်ခေါက်အမိန့်ထုတ်လိုက်ပြီးတဲ့နောက်လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာရှင်းလင်းတဲ့ညွှန်ကြားချက်တွေမရှိခဲ့တဲ့အတွက်အခြေအနေတွေဟာအတော်ကိုဖျို့ဖျဲဖြစ်ခဲ့တာပါ။အခုတစ်ခေါက်မှာတော့ပိုပြီးရှင်းလင်းတဲ့ညွှန်ကြားချက်တွေပါသလိုမလ16ရက်နေ့မှစတင်အကျုံးဝင်မှာဖြစ်တဲ့အတွက်သက်ဆိုင်ရာဌာနတွေအနေနဲ့ကြိုတင်ပြင်ဆင်မှုတွေလုပ်ဖို့အချိန်ရပါတယ်။အခုခီးသွွားကန့်သတ်ချက်တစ်ကနိုင်ငံ6နိုင်ငံကနိုင်ငံသားတွေကိုပြည်ဝင်ခွင့်ယာယီကန့်သတ်ပိတ်ပင်လိုက်ပေမဲ့အဲ့ဒီနိုင်ငံသားတွေတဲကအမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ရထားသူတွေတရားဝင်ပြည်ဝင်ခွင့် Visa ရရှိထားသူတွေနဲ့တော့သက်ဆိုင်ခြင်းမရှိဘူးလို့အမိမြေလုံခြုံရေးဝန်ကြီး John Kelly ကလည်းပြောပါရတယ်။တနင်္လာနေ့တုန်းကသမ္မတအမိန့်အသစ်မှာဆီးရီးယားကအပါအဝင်ဘယ်နိုင်ငံကမဆိုဒုက္ခတဲ့အဖြစ်အမေရိကန်မှာလာရောက်အခြေချမဲ့သူတွေကိုရပ်ပေါင်း120အတွင်းလာခွင့်ပိတ်ထားပါရ။အခုတစ်ခေါက်အမိန့်ကအရင်အမိန့်နေနဲ့ကွာတာကတော့အမေရိကန်ကိုလာခွင့် Visa ရထားပြီးသားဒုက္ခတွေဆိုရင်တော့ဘယ်နိုင်ငံကပဲဖြစ်ပါစေပိတ်ပင်မှုမှာအကျုံးမဝင်ပဲလာရောက်ခွင့်ရကြမှာဖြစ်ပါရ။ဒါပေမဲ့2016-2019ဘဏ္ဍာနှစ်အတွက်သမ္မတထရမ့်ကလက်ခံမယ်လို့ပြောထားတဲ့ဒုက္ခသည်အရေးအတွက်9000ကအခုမလဇန်းမှာပြည့်သွားပြီလို့မြန်မာနိုင်ငံကလာရောက်တဲ့ဒုက္ခသည်တွေအရေးကိုကူညီပေးနေတဲ့ American မြန်မာလူမှုရေးအသင်း BACI ဘုတ်အဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါက်တာရိုဒင်းငါကပြောပါတယ
် USRAP ပေါ့နော် US Refugee Admission Program အနေနဲ့ဒုက္ခသည်တွေကိုဒီ American နိုင်ငံကိုဝင်ခွင့်ပေးဖို့သမ္မတ Obama လက်ထက်ကပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကလက်မှတ်ထိုးထားတာဒီတစ်နှစ်အတွင်းကိုတသိန်းနဲ့တပေါင်းလက်ခံဖို့ဖြစ်တယ်။ဒါပေမဲ့သမ္မတထရမ့်ရဲ့အရင်အမိန့်မှာ9000ပဲလက်ခံဖို့ထုတ်ပြန်ခဲ့တာဖြစ်တယ်။အခုဒီနေ့ထုတ်တဲ့အမိန့်မှာလည်း9000ပဲပြန်ပြီးတော့ခွင့်ပြုမယ်ဆိုတာဟာပြန်ပါတယ်။အဲ့တော့ ကျွန်တော်တို့တည်တဲ့လောက်မလေးရှားယူအနေဆီရအနေထုတ်ပြန်တဲ့ညညာချက်တွေမှာ9000တမရထမနဲ့ခွင့်ပြုတဲ့ဒုက္ခတဲ့အရေးအတွက်ကဒီမတ်လ3ရက်နေ့ကပြည့်သွားပြီဖြစ်တယ်ဆိုတော့ဒီနှစ်တွင်းမှာတော့တခြားဒုက္ခတဲ့အစ်အမေရိကန်ပြည်ထောင်စုကိုဝင်နိုင်ဖို့အလားအလာပိတ်သွားပြီမရှိတော့ဘူးလို့မလေးရှားယူအနေဆီရလည်းကြေညာထားတာဖြစ်ပါတယ်ဆိုတော့ဒီအတိုင်းပဲဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒီဝင်ရောက်ဆရာအကြောင်းမရှိတော့ဘူးပေါ့နော်
သမရအိုဘားမားလက်ထက်ကလွှတ်တော်ကိုတင်ပြခဲ့တဲ့2018ခုနှစ်အတွက်အမေရိကန်ကလက်ခံမဲ့ဒုက္ခသည်စည်းရင်းမှာထိုင်းမြန်မာနယ်စပ်မှာနေထိုင်နေကြတဲ့မြန်မာနိုင်ငံကဒုက္ခသည်3500လောက်နဲ့မလေးရှားမှာရှိနေကြတဲ့မြန်မာဒုက္ခသည်9500လောက်အထိခေါ်ယူမယ်လို့အဆိုပြုထားတာပါဒါပေမဲ့သမရထရမ့်လက်ထက်မှာလက်ခံမဲ့ဒုက္ခသည်စုစုပေါင်းအရေအတွက်ကို9000အထိရှော့ချလိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဘယ်နှယောက်ပါတယ်ဆိုတဲ့စည်းရင်းအတိအကျမသိရသေးပါဘူးသမ္မတထရမ့်တနင်္လာနေ့ကအစ်စ်ထုတ်ပြန်လိုက်တဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်ဟာမတ်လ16ရက်နေ့မှာစတင်အသက်ဝင်မှာပါဒီအမိန့်အစ်စ်ကိုထုတ်ပြန်နိုင်ဖို့အင်ဘီရိုအနေနဲ့အမိမြေလုံခြုံရေးဌာနတရားရေးဌာနနိုင်ငံခြားရေးဌာနတို့နဲ့အနီးကပ်တိုင်ပင်ဆွေးနွေးခဲ့တယ်လို့အမိမြေလုံခြုံရေးဝန်ကြီးကပြောပါရရှင
်မဆူမြတ်မွန်ပြောပြခဲ့တာပါရှင်မြန်မာနိုင်ငံမှာလက်ရှိကြိုးပမ်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပုံမပါဝင်လာဖို့လိုအပ်တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။တိုင်းပြည်မှာအရေးပါတဲ့ဆုံးဖြတ်ချက်တွေချမှတ်ရမှာငြိမ်းချမ်းရေးကြိုးပမ်းမှုတွေမှာအမျိုးသမီးတွေပါဝင်နိုင်မှုအများကြီးအားနည်းနေသေးတယ်လို့သူတို့ကထောက်ပြကြတာပါ။မြန်မာနိုင်ငံလူဦးရေရဲ့တဝက်ကျော်ရှိတဲ့မြန်မာအမျိုးသမီးတွေအနေနဲ့တိုင်းပြည်မှာလက်တလော့အရေးကြီးဆုံးဖြစ်တဲ့ငြိမ်းချမ်းရေးကဏ္ဍမှာဘလောက်အတိုင်းအတာအထိပါဝင်ဆွမ်းဆောင်နိုင်ပါပြီလဲဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာရောကဘာတဝမ်းမှာပါလက်နက်ကင်ပြိပခရီးစစ်ပွဲတွေရဲ့တန်းကိုအစိုးဆုံးခန်းစားကြတဲ့သူတွေဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့သူတို့ဟာညီငယ်ရေးကိုအလိုလားဆုံးသူတွေဖြစ်တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောပါရယ်။ဒါပေမဲ့ဒီလိုညီငယ်ရေးကိုလိုလားကြတဲ့အမျိုးသမီးတွေဟာညီငယ်ရေးလုပ်ငန်းစဉ်တွေမှာတော့ထိထိရောက်ရောက်ပါဝင်ခွင့်မရကြသေးဘူးလို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အကြံပေးဘုတ်အဖွဲ့ဝင်မတ်တင်သိန်းအောင်ကပြောပါရယ်။ည
ီငယ်ရေးဖြစ်တဲ့မှာအမျိုးသမီးတွေအနေနဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေတကယ်ပဲဒီနိုင်ငံရေးဆွေးနွေးပွဲစပွဲပိုင်းမှာနိုင်ငံဆွေးနွေးနေနေရာအဆိုရှင်တို့အမျိုးသမီးတွေကမပါကြတော့ဖြစ်နေအောင်တွေ့ရတယ်ပေါ့နော်အမျိုးသမီးရဲ့မျိုးသားကဘာလဲပြောပေါ့နော်မြန်မာတွေးကောတစ်ခါကြာမတူဘူးယူဆတော့သူတို့ရဲ့စိတ်ဝင်စားမှုနဲ့ဒီလိုအပ်ချက်တွေကလည်းမတူတဲ့အခါမှာအဲ့လိုမျိုး balance ဖြစ်ဖြစ်ပေါ့နော်ဇဝလုံးများကြာနဲ့ပါဝင်ပြီးတော့မှအမျိုးသားအမျိုးသမီးတွေရဲ့စင်္ကာချက်ဒီအကုန်လုံးပြည့်စုံမှာဖြစ်တယ်။အဲ့တော့အဲ့ဒါကြောင့်မလို့လဲဒီအမျိုးသမီးတွေနေနဲ့ပို့ပြီးတော့မှပါဝင်မှုလုံနေတယ်ပေါ့နော်။ဆိုတော့စွမ်းရည်ရဆိုလို့ရှိရင်လည်းဒီသမီးတွေကအမျိုးသမီးဒီလိုမျိုးနှိမ့်ဆောင်ရတဲ့နေရာမှာကျော်လေးရှိတယ်။ဆိုတကယ်စွမ်းရည်လို့ပြောလို့ရတယ်ပေါ့နော်။အဲ့လိုမျိုးဒါပြောတဲ့နေရာမှာ negotiate ပေါ့။အဲ့လိုမျိုးနှိမ့်တဲ့နေရာမှာအမျိုးသမီးကတော်ချတယ်။ဒါပေမဲ့လည်းအဲ့ဒီအမျိုးသမီးတွေကတကယ်တမ်းပါဝင်ခွင့်မရဘဲနဲ့ဖယ်ရှားခံရတဲ့အနေအထားတော့တွေ့ရတယ်။
ညီငယ်ရေးကြိုးပမ်းမှုတွေမှာအမျိုးသမီးတွေပါဝင်မှုအားနည်းနေတာဟာညီငယ်ရေးကိုပို့ပြီးတော့အလံဝေးစေတဲ့အရာဖြစ်တယ်လို့အမျိုးသမီးရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Triangle Women အဖွဲ့ကမက်ခင်လေးကလည်းပြောပါတယ
်။ညီငယ်ရေးဖြစ်စဉ်မှာအမျိုးသမီးတွေအနေနဲ့ဘယ်လောက်ဒီအားရစရာစပါပါဝင်နေပြီလဲဆိုတော့ဟိုပွင့်နေပြောရင်တော့အားရစရာမကောင်းပါဘူး။ဒီနေ့နိုင်ငံတော်ရဲ့အတိုင်းအမြံကနေအမျိုးသမီးဒီဘွားရေးလုပ်ငန်းစဉ်ပေါ့နော်။ဟိုအငယ်ပိုင်းနေနဲ့တွေ့ဆုံပါဝိုင်းမှာဆင်းနေတော့စမ်းစစ်ပြနေပြီးတော့ငင်းကြဲနဲ့စွားရီကိုဆက်ဆက်ပြီးတော့အမျိုးသမီးကိုထည့်ပြီးတော့ပြောခိုင်းပါတယ်။ဒါပေမဲ့ဒီအမျိုးသမီးတွေက business sector အပဲလာတဲ့လူကြီးအများစုဖြစ်တဲ့အခါကျတော့သူတင်လဲပြင်ဆင်မလာတာလဲပါကောင်းပါမယ်။တော့စမ်းစစ်ပြထက်ခါထက်ခါသတိပေးနေမယ်သူတို့တောင်လဲထည့်သွင်းပြီးတော့ပြောသွားတာအတွေ့အကြုံဒါပါအောင်ပြလဲဆိုရင်ကျွန်တော်တို့ငင်းကြဲရေးဟာအလံဝေးနေပြီးတယ်။ဒီလိုပညာတတ်တဲ့တကယ်အပေါ်ရန်အလွန်အမားရှိနေတဲ့ချမ်းသာတဲ့ပြည်တော်မှဒီငင်းချင်းချင်းဆိုတဲ့ဟာကိုသူတို့ရဲ့စိတ်ထဲမှာနားယူနားလည်ပြီးခံယူဖို့ဟာတိတ်ပြီးတော့မရှိသေးဘူးဘလို့တကယ်လုံးနဲ့တော့မှပေါ့နော်သူတို့ရဲ့လုပ်နေတဲ့လုပ်ငန်းတွေနဲ့ဒီငင်းချင်းချင်းကိုဆက်ဆက်ပြီးတော့ဒီလိုငင်းဝင်းရဲ့စကားဝိုင်းမှာပြောရမယ်ဆိုတော့သူတို့သင်ပြမဖြစ်သေးဘူးဆိုတာသွားတွေ့ရတဲ့အတွက်ကျွန်မတိတ်ပြီးတော့ဟိုဝမ်းနည်းနေရဲ့စိတ်မကောင်းဖြစ်နေရဲ့ဒါပေမဲ့ကျွန်တော်တို့ရက်ဖက်ဖွဲ့ခြင်းမှာရှိတဲ့မျိုးသမီးတွေကတော့ဒါဆက်တည်ရစုပန်လုံးပေါ့နော်ပထမချိန်မှာလည်းအရင်ကတက်တော့မျိုးစုကြီးပို့ပြီးတော့ပါဝင်လာတာမျိုးကြီးရှိရဲ့။လာမယ့်ဒုတိယချိန်နောက်ပိုင်းနောက်ပိုင်းပေါ့နော်အစီအစဉ်တွေမှာလည်းပို့ပြီးတော့ကျမတို့ပါဝင်လာနိုင်မယ်လို့ယူဆတယ်။အခုကတော့အစပဲရှိသေးပါတယ်။ကျမတို့အများကြီးတော့လိုအောင်မယ်လို့ကျမမြင်ပါတယ်။
အမျိုးသမီးတွေရဲ့စွမ်းဆောင်ရည်နဲ့သူတို့ရဲ့ခံကဏ္ဍကိုမြင့်တင်ဖို့ယူရပြီးတော့ အခုသတင်းပတ်ကိုမြို့သမီးများရဲတရဘတ်အဖြစ် NLD အစိုးရကသတ်မှတ်ထားပြီးတော့လှုပ်ရှားမှုတချို့လည်းဆောင်ရွက်နေပါတယ်။ဒီလိုလှုပ်ရှားမှုတွေထဲမှာတော့မြန်မာမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေါအောင်ဆန်းစုကြည်ဒီနေ့လာနေတော့ကတွေ့ဆုံပြီးလုပ်ငန်းခွင်အသီးသီးမှာအမျိုးသမီးတွေရင်ဆိုင်ရတဲ့စိန်ခေါ်မှုတွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်။အရက်ဖက်လူမှုအဖွဲ့အစည်းတွေအမျိုးသမီးအဖွဲ့တွေအနေနဲ့ကတော့ဒီလ10ရက်နေ့ကြာရောက်မဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအထိမ့်မှန်အခမ်းအနားတွေဖျော်ဖြေပွဲတွေနဲ့အတူအမျိုးသမီးအခွင့်အရေးနဲ့ငင်းငယ်ရေးဆိုင်ရာပညာပေးအစီအစဉ်တွေကိုလှုပ်သွားဖို့ရှိပါတယ်ရှင်။
မကင်ဖြူထွေးပြောပြခဲ့တာပါရှင်2019ခုနှစ်မတ်လ13ရက်နေ့တို့အထင်ကရတိုင်းမဂ္ဂဇင်းမှာနောက်တစ်ခေတ်မှာခေါင်းဆောင်ဖြစ်လာမဲ့သူတွေအနေနဲ့နောက်တစ်ခေတ်မှာခေါင်းဆောင်ဖြစ်လာမဲ့သူတွေလူငယ်ဆယ်ဦးရဲ့အမည်ကိုဖော်ပြထားရမှာမြန်မာနိုင်ငံကမတ်ဝေဝင်းနုလည်းပါဝင်ပါတယ်မတ်ဝေဝင်းနုဟာရခိုင်ပြည်နယ်ဇာတိရိုဟင်ဂျာအမျိုးသမီးတဦးဖြစ်ပြီး2012ခုနှစ်မှာထောင်ကလွတ်မြောက်ခဲ့ပြီးနောက်ပိုင်း Women Peace Network African အဖွဲ့ကိုတည်ထောင်သူဖြစ်သလို Justice for Women အဖွဲ့ကိုပူးတွဲမှတ်တည်ခဲ့သူလည်းဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းကအမျိုးသမီးငယ်တွေအတွက်ပညာသင်ကြားခွင့်နဲ့ဥပဒေရေးရာတွေမှာအခမဲ့အကျိုးဆောင်ပေးခြင်းနဲ့အမျိုးသမီးငယ်တွေရဲ့ဘဝမြင့်မားအောင်ကြိုးပမ်းဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်မတ်ဝေဝင်းနုဟာ1990ရွေးကောက်ပွဲအနိုင်ရကိုစလဲဦးကျော်မင်းရဲ့သမီးဖြစ်ပြီးယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရသူလည်းဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကနာမည်ကျော် Time Magazine မှာဖော်ပြထားတာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံအတွင်းကတခြားဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေနေသူစစ်ဆိုးရအုပ်ချုပ်တဲ့ခင်မှာမတ်ဝေဝေနုနဲ့သူ့မိသားစုဟာယုံကြည်ချက်ကြောင့်ကြာခံရတဲ့အကျဉ်းသားတွေဖြစ်ခဲ့ရပါတယ်။မတ်ဝေဝေနုအသက်18နှစ်အရွယ်မှာ1990ပြည့်နှစ်ကရွေးကောက်ခံကိုယ်စားလှယ်ဖြစ်တဲ့ဖခင်ဦးကျော်မင်းနဲ့တကွမိသားစုဝင်အားလုံးကိုဖမ်းဆီးခံခဲ့ရချိန်မှာသူလည်းပါဝင်သွားခဲ့တဲ့အကြောင်း Time Magazine ရဲ့ website စာမျက်နှာမှာအခုလိုဖော်ပြထားပါတယ
် When I was 18 I was arrested with my father and 3 other family members
ကျွန်မသက်18နှစ်မှာကျွန်မအဖေနဲ့တခြားမိသားစုဝင်3ဦးနဲ့အတူဖမ်းခံခဲ့ရပါတယ်တရားသူကြီးကထောင်ဒဏ်18နှစ်ချမှတ်လိုက်တဲ့အကြောင်းစီရင်ချက်ချသန်ကြားလိုက်တဲ့အချိန်မှာကျမတုန်လှုပ်သွားပါတယ်။တရားမျှတမှုမရှိဘူးလို့လည်းတွေးမိပါတယ်။ဘာလို့လဲဆိုတော့ကျမတို့ဟာမျှတဲ့ကြားနာစစ်ဆေးမှုလည်းမရကြပါဘူး။ကျမတို့အတွက်ဥပဒေအကျိုးဆောင်လည်းငှားရမ်းခွင့်မရခဲ့ကြပါဘူး။ထောင်ထဲကိုရောက်သွားတော့ကျမလိုပဲတခြားမျိုးသမီးငယ်တွေဟာရာဇဝတ်မှုကျူးလွန်ထားတာမရှိဘဲထောင်ဒဏ်အပြစ်ပေးခံထားကြရပြီးတကယ်တမ်းကသူတို့ဟာနိုင်ငံရေးနဲ့စီးပွားရေးစနစ်ဆိုးရဲ့သားကောင်တွေဖြစ်နေကြသူတွေဆိုတာကိုတွေ့လိုက်ရတဲ့အတွက်အရန်ကိုတုန်လှုပ်ခဲ့ရပါတယ်။သူတို့ဟာဆင်းရဲတဲ့အတွက်ကြောင့်ဒီနေရာကိုရောက်လာကြရသူတွေဖြစ်တယ်လို့သိလိုက်ရတော့ကျမကကံကောင်းတယ်လို့လည်းတွေးမိပါတယ်။အဲ့ဒီချိန်တုန်းကစပြီးတော့တိုင်းပြည်ကိုနိုင်ငံရေးပြောင်းလဲဖြစ်အောင်ကြိုးပမ်းရမှာစိတ်ရောကိုယ်ပါပါဝင်ဆောင်ရွက်မယ်လို့ဆုံးဖြတ်ခဲ့ပါတယ်လို့တိုင်းမဂ္ဂဇင်းကိုပြောပါတယ်။အသက်30သာရှိသေးတဲ့မတ်ဝေဝင်းနုဟာလူအခွင့်ရေးအကြောင်းဒန်းတူညီမြအကျိုးခံစားခွင့်တွေအကြောင်းကိုသူ့ရဲ့ဇာတိရခိုင်ပြည်နယ်တွေကလူတွေကိုတင်ကြားပေးရင်သူ့ရဲ့အချိန်တော်များများကိုဂုဏ်လွန်စေပါတယ်။အခုလက်ရှိမှာမတ်ဝေဝင်းနုဟာအမျိုးသမီးငယ်တွေအတွက်ဥပဒေရေးရာကိစ္စတွေမှာအခမဲ့အကျိုးဆောင်ပေးတာနဲ့ပညာသင်ခွင့်ရရှိရေးအတွက်ကိစ္စတွေကိုဆောင်ရွက်ပေးနေပြီးမိန်းကလေးတွေကိုစွမ်းဆောင်ရည်မြှင့်တင်ပေးတဲ့အမျိုးသမီးတွေအတွက်တရားမျှတမှုရရှိရေး Justice for Women ဆိုတဲ့စီမံကိန်းတစ်ခုကိုဆောင်ရွက်နေပါတယ်
။ဒါကျမတို့ဒီအမျိုးသမီးတွေရဲ့ power ပေါ့နော်။အင်အားကိုယုံကြည်ရဲ့အမျိုးသမီးတွေရဲ့ဒီအမျိုးသမီးတွေကိုယုံကြည်ရဲ့ပေါ့နော်။ဆိုရခါကြတော့ကျမတို့လုပ်နေတာကအမျိုးသမီးတွေကိုဟိုအသိပညာပေးမှုတွေပေါ့နော်နောက်တစ်ခုကကြတော့ဒီအမျိုးသမီးတွေအသိပညာပေးမှုဆိုတဲ့ခါမှာဟို Justice for Women အနေနဲ့ဆိုလို့ရှိရင်ဥပဒေပိုင်းဆိုင်ရာအသိပညာပေးမှုပေါ့ဥပမာလိင်ပိုင်းဆိုင်ရာဟိုစော်ကားခံရတယ်ဆိုလို့ရှိရင်ဘယ်လိုမျိုးဟိုဖြေရှင်းမလဲပေါ့နော်ဒါတကယ်ဘယ်လိုဆိုလို့ရှိရင်လိင်ပိုင်းဆိုင်ရာစော်ကားမှုကိုခံနေရတာလဲနှုတ်ပိုင်းဆိုင်ရာနောက်ပြီးတော့ဒီကိုထိလက်ရောက်စော်ကားခံရတာနှုတ်နဲ့စော်ကားခံရတာစသဖြင့်ပေါ့နော်အဲ့လိုဟာမျိုးတွေကိုလည်းအသိပေးရနောက်ပြီးတော့အဲ့လိုဖြစ်လာရင်ဘယ်လိုမျိုးဖြေရှင်းမလဲပေါ့နော်မျိုးသမီးဖြစ်နေတဲ့အတွက်ကြောင့်မလို့တရားမျှတမှုရရှိမှုမှာအားနည်းနေတဲ့ဟာတွေကိုကျမတို့ဒီဥပဒေပိုင်းဆိုင်ရာပညာပေးမှုပေါ့နော်ဘလို channel တွေကနေသွားလို့ရလဲကျမတို့အခု Justice for Women ဆိုလို့ရှိရင်ကျမတို့ရှင်းနေအမတွေနဲ့ထောင်ရတာပေါ့နော်ဒီရှင်းနေမတွေကအရန်တော်တယ်သူတို့ကခုန free legal consultation လို့ဟာမျိုးတွေပေးပါတယ်နောက်ပိုင်းကျရင်ကျမတို့ legal aid တရားရေးဆိုင်ရာကျန်ရန်အခမဲ့ပေးတဲ့ဟာမျိုးတွေဝန်ဆောင်မှုအခမဲ့ပေးတဲ့ဟာမျိုးတွေအထိပါလုပ်နိုင်ဖို့ကြိုးစားနေရပေါ့
သမ္မတဟောင်းဘုရှ်တီထောင်ထားတဲ့George Bush Center ကပြုလုပ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှု2015သင်တန်းရဲ့ကြောင်းစဉ်တူလည်းဖြစ်တဲ့အပြင် Foreign Policy Magazine ရဲ့2015ခုနှစ်ထိပ်တန်းနိုင်ငံတကာတွေးခေါ်ပညာရှင် CNN မှာလည်းမတ်ဝေဝင်းနုကပါဝင်ခဲ့ပါတယ်။2014ခုနှစ် BBC ရဲ့ထိပ်တန်းအမျိုးသမီးများတရား CNN မှာလည်းမတ်ဝေဝင်းနုဟာစီရင်ဝင်ဖြစ်ခဲ့ပါတယ်။2015ခုမှာတော့မတ်ဝေဝင်းနုဟာအမေရိကန်သမ္မတဟောင်း George W. Bush ရဲ့
ဘုရှ် Institute ကလုပ်တဲ့လူငယ်ဖိုရမ်တစ်နှစ်ပြည့်ခန်းနာကိုလာရင်အိမ်ပြူတော်မှလည်းသမ္မတဥဘာမားနဲ့တူညစာစာခွင့်ရခဲ့ပါတယ်။ Time Magazine ကရွေးချယ်ထားတဲ့အနာဂတ်ရဲ့လူငယ်ခေါင်းဆောင်10ဦးထဲမှာမြန်မာနိုင်ငံကမဝေဝေနုနဲ့အတူပါဝင်တဲ့ကြံ9ဦးကတော့တောင်အာဖရိကနိုင်ငံက Trivanao El Salvador က Nayib Bukele American ပြည်ထောင်စုက Taylor Okeley Nathan Chan နဲ့ Emily Wiss Belgium နိုင်ငံက Hein Gabby Odeli Australia က Sebastian Cars England က Phoebe Waller-Bridge Nigeria နိုင်ငံက Oscar Ekpinimo တို့ဖြစ်ကြပါတယ်ရှင်ဒီရရအင်္ဂါနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမား100ကျော်နဲ့မြေသူမြေဝါဖြစ်ကြောင်းတတိခံကတ်ထုတ်ပေးနေတဲ့တာဝန်ရှိသူတွေကြားမှအခြေအနေတင်ပါနေပါရယ်။မဟာချိုင်ဒေတာအပါဝင်မြန်မာအလုပ်သမားအများစုရှိရာစင်တာ6ခုမှာဒီကတ်တွေထုတ်ပေးနေတာမှာပွဲစားတွေအခကျင်းငွေပေးသူတွေကိုဥစားပေးနေတယ်ဆိုတဲ့အပေါ်မှာအခုလိုအခြေအနေတင်ပါနေတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကပြောပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရွှေ့ပြောင်းလူသမား9သိန်းအတွက်ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကပြားရှိမယ်ဆိုရင်မိသူမိဝါဖြစ်ကြောင်း CI ကတ်ကိုမြန်မာလူသမားအများစုရှိရာစင်တာ6ခုမှာမြန်မာအစိုးရတာဝန်ရှိသူတွေကလှူဆောင်ပေးနေတာပါ။တနင်္လာနေ့မှာတော့မဟာချိုင်စင်တာ1ရှေ့မှာမနေ့အစောကြီးကတန်းစီစောင့်နေတဲ့လူ100ကျော်က CI စာအုပ်လုပ်ခွင့်မရလာကြောင်းတင်းမာမှုတွေဖြစ်ခဲ့ရတယ်လို့လည်းအလုပ်သမားတဦးကပြောပြပါဗျ။
မနေ့ကလေးကျွန်တော်တို့လာတယ်မနေ့၆နာရီကလေးလာတယ်ဝင်ခွင့်မရှိဘူးတကားကိုတော့နိုင်ခတ်ထားတယ်။အပြင်ပွဲစားနဲ့တရားကို600ပေးတဲ့လူကပဲသူတို့ကတော့ဖွင့်ပြီးရုံးလေးကိုခေါ်ဝင်ပြီးတော့စာအုပ်ထုတ်ယူလို့ရတယ်။တရားမှဝင်ခွင့်မရှိဘူးအပြင်မှာစောင့်နေရတယ်မနေ့၆နာရီကနေညနေအထိပါပဲခင်ဗျ။600ပေးတဲ့လူကပဲသူတို့တော့ဖွင့်ပြီးဝင်လို့ရတယ်။ကျွန်တော်တို့ကိုပါတာကိုလာတဲ့လူပေါ့ချလည်းမဆဲပဲဒီထဲမှာပေးထားတဲ့ပစ္စည်းရှိရသားနဲ့ဝင်ခွင့်မရှိပါဘူးခင်ဗျ။ကျွန်တော်ဒီနံပါတ်1နေရာမှာရင်လာတယ်နံပါတ်1နေရာမှာဒီလိုဖြစ်တဲ့ခါကျတော့ကျွန်တော်တို့နံပါတ်1နေရာကိုသွားကြည့်တယ်အချင်းနေသွားစုံစမ်းကြည့်တာပေါ့ကိုယ့်ဘက်မှာလည်းဒီလိုပါပဲလားလို့စံပေးရမှဝင်လို့ရတယ်တူတူပါပဲ
ဒီလိုပြဿနာတွေတက်နေတဲ့အတွက်အလုံသမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကစင်တာကတာဝန်ရှိသူတွေနဲ့အလုံသမားတွေကြားတွားရောက်ညှိနှိုင်းမှုတွေလုပ်ပေးနေရကြောင်း AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
ပြောမယ်ဆိုတော့ပွဲစားစနစ်ပဲအပွဲစားတဲ့လူကြီးဝင်ရမယ်ပတ်စံချောင်းအောင်ပေးတဲ့လူကြီးဝင်ရမယ်ပတ်စံမပေးတဲ့လူကိုကနဲ့ကိုလာတဲ့လူမပေးဝင်ဘူးအဲ့တဘောပဲမှာကိုနိုင်စတိုင်မှလာတဲ့လူဝင်သွားတယ်မှာရာသူကနဲ့သူပွဲစားကောင်းအောင်ပြီးတော့အဲ့ကိုကတယောက်ချင်းတယောက်ချင်းလာတန်းစီနေတဲ့လူတွေပေးပဲအဲ့လိုမောင်းထုတ်တာအခုလုံမ100ကျော်လောက်ပြီလုံအောင်တည်ဆောင်အဲ့လုံမကြီးတော့ပြန်မနှက်ပြန်စော်ပြီးပေးဝင်မလားဒါမျိုးကျွန်တော်တို့ကအခုဒီနေ့တောင်းဆိုနေတယ
်ထိုင်းနိုင်ငံဘန်ကောက်ရဲ့မြန်မာတန်ယုံကအလုသမားတန်ရာရှိဦးမိုးအောင်ခိုင်ကတော့စင်တာတွေရှိတဲ့နေရာမှာပွဲစားတွေကအခကျင်းငွေယူပြီးလှုပ်ဆောင်ပေးနေတာတွေကိုခွင့်ပြုမထားတဲ့အကြောင်းဒီကနေ့ထိုင်းအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲမှာလည်းပွဲစားတွေဝင်ရောက်ဆက်ဖက်တာမျိုးတွေလုပ်ခဲ့ရင်အရေးယူဆောင်ရွက်ပေးဖို့အတွက်ပြောဆိုခဲ့တယ်လို့ဆိုပါတယ်
အဲ့တော့ပွဲတော်ကြီးရူပြီးလုပ်နေတဲ့ခါကြတော့လေအဲ့တော့စကန်တောင်းဆန်တွေပေါ့နော်စကန်တောင်းဆန်တွေတော့ကျွန်တော်တို့ပြောထားတယ်မနေ့ကောင်လေအခုတက်နိုင်ဆုံးကျွန်တော်တို့အတက်တော်ဆုံးလုပ်ပြီးနေတာပွဲစားတွေကလုပ်နေတဲ့ခါကြီးဖြစ်နေတော့ဘုရားလည်းကျွန်တော်တိုင်းပေါ့နော်တိုင်းဒီလိုယူတော့တော့မို့လို့အဖွဲ့ဆုံးမှာငငယ်ရယူကျွန်တော်ပါနေတယ်ကျွန်တော်အစည်းအဝေးလုပ်နေတယ်အဲ့ဒါတွေကကျွန်တော်တို့ပြင်ပြထားပြီးအစ်ကိုတို့လေနိုင်ငံပေါင်းပြီးလုပ်ရမှာလေပွဲစားတွေကမတရားယူတာလို့ဘာလို့ဖြစ်လို့ရှိနေလဲစဉ်းကြီးပေါ့နော်ကျွန်တော်တို့အရေးယူဖို့အားလေးတွေပြောထားပါ
လုံသမားတွေအနေနဲ့သက်ဆိုင်ရာနယ်မြေတွေမှာနယ်မြေဖြတ်သန်းဖို့အတွက်ခွင့်ပြုစာတွေတောင်းဖို့အတွက်မသိနားမလည်တဲ့အတွက်ဖမ်းဆီးခံနေရတာတွေရှိနေတာပါဒီအတွက်မြန်မာတန်ယုံဘက်ကထိုင်းဆိုရကိုဘယ်လိုဆောင်ရွက်ပေးနိုင်မလဲဆိုတာကိုဆွေးနွေးကြရမှာတော့ CI ကတ်လုံမဲ့လုံသမားတိုင်းဟာနယ်မြေတွေကိုကြော်ပြီးသွားလာတဲ့အခါမှာသက်ဆိုင်ရာယုံတွေကနေခွင့်ပြုစာကိုတောင်းခံဖို့အတွက်တနိုင်ငံလုံးအတိုင်းအတာနဲ့အသိပေးချက်တွေကိုထိုင်းနိုင်ငံဘက်ကထုတ်ပြန်ထားတယ်လို့ပြောပါတယ်ဒီအတွက်လုံသမားတိုင်းဟာနယ်မြေကြော်တဲ့ခွင့်ပြုစာကိုတောင်းခံမှာဖြစ်တယ်လို့ဆိုပါတယ်စီယန်ကတ်ကိုတော့ထိုင်းတနိုင်ငံလုံးအတိုင်းအတာနဲ့စင်တာ6ခုမှဆောင်ရွက်နေရတာမို့စင်တာတစ်ခုမှတနေ့ကိုအနည်းဆုံးလူဦးရေ300လောက်ကိုသာစတင်လှုပ်ဆောင်ပေးနိုင်ဖို့အတွက်သာရည်ရွယ်ထားတယ်လို့လည်းမြန်မာလူသမားတန်ရာရှိကပြောဆိုခဲ့ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာမယ့်နေ့ခင်ဗျာရှင် VOA American တန်ကလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလက်မီတာ190တို့ကနေမနက်9နာရီထိတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်ဆက်လက်နိုင်စေရမယ့်အစီအစဉ်တွေကတော့ American Indian 3အင်္ဂလိပ်သင်ခန်းစာနဲ့တရုတ်ဘက်ကိုတင်ပို့တဲ့မြန်မာစံတွေမနှစ်ကတဲ့90ရာခိုင်နှုန်းနီးပါးကျဆင်းသွားတာပါကြောင့်လဲဆိုတဲ့အကြောင
်းဒါပေမဲ့တရုတ်ပြည်ကအဖမ်းစီးတွေရှိတယ်ဗျကျွန်တော်တို့သွားတာကျွန်တော်တရားဝင်သွားတာမဟုတ်ဘူးတပေါက်ခုပုံစံနဲ့သွားနေတာတော့အဖမ်းစီးတွေကတဟားများတယ်
ဆန်ကုန်တဲ့အင်းများအတင်းပြန်ကြရေးတာဝန်ခံနဲ့ဆက်သွယ်မြင်မြန်ထားတဲ့စီးပွားရေးကဏ္ဍမှာနာဆင်ရဖို့ရှိပါတယ်။အဲဒီနောက်သုတဆုံနဲ့အမေရိကန်တခွင်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုရေဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကကိုမူလဆောင်ပါရှင်ရဲ့အာဘော်မပြတ်ဥဆောင်မွေကောက်နှုတ်တင်ပြတာကိုနာဆင်ကြရအောင်ပါရှင
်။ပထမဦးဆုံးတင်ပြပေးချင်တာကတော့ဘာကြောင့်များမြန်မာနိုင်ငံရဲ့ညီညွတ်ရေးလုပ်ငန်းစဉ်အစ်စ်ဟာမအောင်မြင်ဖြစ်နေရတယ်လို့ဆိုပြီးဒီဒီပလိုမတ်စာဆောင်မှာပေါ်ဒီအေးရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။အစိုးရသည်ရဲ့လက်ထက်မှာနိုင်ငံရေးရကဏ္ဍအသစ်အပြောင်းအလဲတစ်ခုကြုံနေကြပြီဖြစ်ပါတယ်။2016ခုနှစ် NLD အစိုးရအသစ်ထွက်ပေါ်လာပြီးတဲ့နောက်အမျိုးသားပြန်လည်ရင်ကြားစည်းရုံးအတွက်ချင်းကပ်မှုပုံစံကလည်းပြောင်းလဲသွားပါတယ်။ NLD ရဲ့ညီညာရေးလုပ်ငန်းစဉ်အသစ်ရဲ့အစိတ်ပိုင်းတရအနေနဲ့ဒီလထဲမှာ27ရာစုပင်လုံးညီလာခံခေါ်ယူဖို့ရှိနေပါတယ်။ဒါပေမဲ့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတုံ့နှင်းနှင်းဆက်ပြီးတော့ဖြစ်နေတဲ့လက်နက်ကိုင်ပြစ်ပတ်ခတ်ကအစိုးရပေါ်ယုံကြည်စိတ်ချနိုင်မှုဘလောက်ရှိသလဲဆိုတဲ့အပေါ်အကဲဆန့်မှုနဲ့ကြုံနေရပါတယ်။အရင်အစိုးရလက်ထက်တုန်းကလည်းအမျိုးသားပြန်လည်ရင်ကြားစည်းရုံးဆိုတဲ့ခေါင်းစဉ်အောက်မှာပုံတရံနှစ်မျိုးနဲ့လှုပ်ဆောင်ခဲ့ပါတယ်။2008ခုနှစ်မှာလူမှုဆန္ဒသဘောထားကောက်ခံခဲ့တာနဲ့2010မှာရွေးကောက်ပွဲကျင်းပခဲ့ပါတယ်။2010ရွေးကောက်ပွဲမှာသမ္မတဦးသိန်းစင်ရဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအစိုးရတက်လာပြီးအမျိုးသားပြုပြင်ပြောင်းလဲရေးအကောင့်ထည့်ဖော်ခဲ့ပေမဲ့2015ခုနှစ်ရွေးကောက်ပွဲအပြီးမှာသူ့ရဲ့အမျိုးသားရင်ကြားစည်းရုံးအစီအစဉ်ကို NLD အစိုးရလက်ထက်ကိုလွှဲပေးလိုက်ရပါတယ်။ NLD ပါတီဟာအထက်လွှတ်တော်နဲ့အောက်လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌယာရုတွေအပါအဝင်အရေးပါတဲ့ယာရုတာဝန်တွေကိုလူနည်းစုတိုင်းရင်းသားတွေကိုခန့်အပ်ခဲ့တာပါ။အောက်လွှတ်တော်ဒုတိယဥက္ကဋ္ဌယာရုကိုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကကချင်တိုင်းရင်းသားလွှတ်တော်အမတ်ဦးတီခွန်မြတ်ကိုခန့်အပ်ခဲ့ပြီးချင်းတိုင်းရင်းသားလွှတ်တော်ကိုစလေHenry Ban Thieu ကိုလည်းဒုတိယသမ္မတအဖြစ်ခန့်အပ်ခဲ့ပါတယ်။ဒါပေမဲ့ NLD အစိုးရအနေနဲ့လက်နက်ကိုင်ပြစ်ပခအရေးတွေကိုကင်တွယ်ဖြည့်ရှင်းတဲ့နေရာမှာအလွန်အရေးကြီးတဲ့အားနည်းချက်ကတော့အရက်ဖက်စစ်ဖက်ပူးပေါင်းဆောင်ရွက်ရေးကြိုးပမ်းလှုပ်ဆောင်တဲ့နေရာပဲဖြစ်တဲ့အစသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့တရုတ်နိုင်ငံတို့အစိုးရအာဝေါ်သတင်းစာဖြစ်တဲ့ The Global Times မှာ BTN ကတရားမဝင်ထိမ်းမြားလက်ထပ်ယူပြီးတော့ယူနန်ပြည်နယ်အတွင်းမှာနေထိုင်နေကြတဲ့မြန်မာအမျိုးသမီးတွေအကြောင်းရေးသားထားတဲ့သတင်းဆောင်မကိုကောက်နှုတ်တင်ပြပေးပါမယ်။အရွေတော်အဖြစ် 2,000 ကနေ 3,000 ကျားရှိပြီးတရားဝင်စာရွက်စာတမ်းဘာအထောက်အထားမှမရှိဘဲမြန်မာအမျိုးသမီးတွေဟာတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်အတွင်းမှာရှိတဲ့ဒဲဟောင်းကိုပင်အုတ်ချုပ်ခွင့်ရစီရင်စုအတွင်းမှာရှိတဲ့တရုတ်အမျိုးသားတွေနဲ့လက်ထပ်ပေါင်းသင်းနေထိုင်ကြတဲ့အကြောင်းလက်ရှိကျင်းပနေတဲ့ဆန္ဒကြိမ်မြောက်တရုတ်အမျိုးသားကွန်ကရစ်ရဲ့ပြင်ပမှာဒဲဟောင်းပြည်သူ့ကွန်ကရစ်ပါတီကော်မတီညွှန်ကြားရေးမှူးယူမဲရွေးကပြောဆိုတဲ့အကြောင်းရေးသားထားပါတယ်။အဲ့ဒီအမျိုးသမီးတွေဟာတရားမဝင်ဝင်ရောက်လာကြသူတွေဖြစ်တဲ့အတွက်ကျန်းမာရေးစောင့်ရှောက်မှုလူမှုပုံရိပ်အာမခံအစရှိတဲ့အခွင့်အရေးတွေဘာမှခံစားခွင့်မရှိပါဘူး။ဒေသခံအစိုးရအနေနဲ့သူတို့ကိုကူညီလိုပေမဲ့သူတို့ဟာဘယ်သူဘဝဖြစ်တဲ့ဆိုတဲ့အထောက်အထားဘာမှမရှိတဲ့အတွက်အတားအဆီးတစ်ခုလိုဖြစ်နေစီပါတယ်။ယူနန်ပြည်နယ်အတွင်းမှာတခြားနေဆက်မျိုးတွေမှာလည်းဒီလိုအလားတူအမျိုးသမီးတွေအများပြားရှိနေပါတယ်။2016ခုနှစ်နိုဝင်ဘာလအတွင်းမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ကပြေးလာတဲ့မြန်မာဒုက္ခသည်တွေတိုးများလာခဲ့ပါတယ်။ဒီတရားမဝင်ဝင်ရောက်နေထိုင်မှုပြဿနာကိုဖြေရှင်းနိုင်ဖို့အရေးဟာတော်တော်ရှုပ်ထွေးပါတယ်။ပြဿနာကိုကင်တွယ်နိုင်ဖို့ရာအစိုးရအနေနဲ့တရားဝင်အမြင့်ကြီးညာချက်ထုတ်ပေးဖို့လိုအပ်နေပါတယ်။မဟုတ်ရင်ဒေသအတွင်းမှာမတိမငြိမ်ဖြစ်စေလိမ့်မယ်လို့ဆိုပါတယ်ဖြစ်ပေါ်နေတဲ့ရာဇဝတ်မှုအမှုခင်းတွေထက်ဝက်နီးပါးလောက်ဟာမြန်မာအလို့သမားတွေကျူးလွန်နေကြတာဖြစ်တယ်လို့မူရစေဝါတုံးဆွဲသူတချို့နဲ့တချို့ဟာဆိုလို့ရှိရင် HIV ပိုးရှိနေကြသူတွေဖြစ်တယ်လို့ဆိုပါတယ်။ တဲဟောင်းဒေတာမှာလူဦးရေတိတက်တမနှစ်ချက်တန်းရှိပြီးတော့တသိန်းခွဲလောက်ဟာမြန်မာပြည်ကကချင်တန်းသားတွေနဲ့မျိုးနွယ်စုတူညီတဲ့ဂျင်းဖော်တွေဖြစ်ကြတဲ့အကြောင်းအစသဖြင့် The Global Time မှာရေးသားထားတာကိုတင်ပြလိုက်ရပါတယ
်။သောရရှင်များရှင်1962ခုနှစ်နောက်ပိုင်းတပါတီအာဏာရှင်နဲ့ဆက်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုပ်ဆောင်နေကြပါတယ်။ပြည်သူလူထုအကျိုးစီးပွားကိုခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတရက်ပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါတယ်။2020ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ရှင်းနေပြီးသားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီသစ်တစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့အပေါ် VOA သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုနိုင်ငံရေးပါတီသစ်ထူထောင်ဖို့လုံနေချသူတွေကိုဘယ်လိုမျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါ။ကိုဆွေးနွေးချင်တာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က12392382999လေး email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ငါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွဲကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုဆက်ပြီးနားဆင်ကြမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာတွေကိုတော့ဒေါ်လှလှတန်းကပို့ချပေးထားပါတယ်ရှင
်။ဒီဂရမ်နဲ့ကျင်ပြမယ့် idiom အသုံးကတော့
Go up in smoke
ဖြစ်ပါတယ်။စာလုံးပေါင်းက G-O go, U be up, go up ka, apo go te twara, I-N-N, S-M-O-K-E, smoke ka, di niya ma, mi go atwin, so ro, zgait hung ye, long out, di be ga ro, mi go atwin he, apo go te twara po. Pisi tu gu, mi laun lo, mi go atwin he, apo go te twara, so yin, au ma, piya be, chan ye ke me, da bo pi baare. Da ja mu lo, idiom, di be ga ro,အချီနီအလဟာဒကျန်ရတာမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် Our medical research project was canceled halfway so 5 years of hard work went up in smoke
ကျွန်တော်ရဲ့စိတ်တိပံသူတေသနပြုစုမှုကလမ်းဝဲမှာဒီမဲ့ဖျက်သိမ်းခံရတယ်လေဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးလဟတာဖြစ်ခဲ့ရတယ်လို့အတိပ္ပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားစီကြည့်ရအောင်
။ Our medical research project was canceled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သည်များ၊စုဆောင်းခဲ့သည်များလဟတာဖြစ်ရတဲ့အားလုံးဆုံးရှုံးသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ။
Go up in smoke.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာဒါစီစဉ်တင်ဆက်ပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုစီးပွားရေးကဏ္ဍကိုနားဆင်ကြရပါတော့မယ်။မြန်မာနိုင်ငံကနေတရုတ်နိုင်ငံဘက်ကိုစံတင်ပို့မှုနှုန်းဟာ 2015-2016 ဘဏ္ဍာနှစ်ထက်စာရင်90ရာခိုင်နှုန်းနှီးပါရော့ချသွားတယ်လို့မူဆယ်မြို့စံကုန်သည်ကြီးများအသင်းရဲ့ပြန်ကြားရေးတာဝန်ခံဦးမင်းသိန်းကပြောပါတယ်။မြန်မာနိုင်ငံဘက်ကစံတွေကိုတရုတ်ပြည်ဘက်ကိုမှောင်ခိုသဘောမျိုးတင်သွင်းနေကြရတာကြောင့်ဖမ်းဆီးမှုတွေများနေတဲ့အတွက်အခုလိုစံတင်ပို့မှုနှုန်းရော့ချသွားတာလို့ဆိုပါတယ်။မူဆယ်မြို့ကနေဆက်ကုန်သွယ်ရေးအခြေအနေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်းနှစ်အဖြစ်နဲ့ကိုစောဝင်းလိုက်ကတင်ပြထားပါတယ်ရှင်။
ဒီစံ export ကတော့ဗျာအခုဟိုတလောလေးကတော့ကျွန်တော်တို့ကြားတာဒီတခြားနိုင်ငံသီရိလင်္ကာတို့ဘာတို့ပါသူတို့ချဲ့ပြီးတော့တင်နေကြတယ်ကြာတူပြည်ဘက်ကအဝယ်လိုက်တော့စံစည်းတက်တယ်အဝယ်မလိုက်တဲ့အခြေအနေလည်းရှိတယ်လို့ကျွန်တော်တို့ကကြားတော့အခုလက်ရှိမှာရောဗျာဒီတူပြည်ဘက်ကိုမြန်မာနိုင်ငံကနေစံနေတင်ပို့နေတဲ့အနေထား
ဒီဘုတ်ဘုတ်ကကျွန်တော်တို့ပြောရမယ်ဆိုတော့2015 2016 budget နဲ့ဆိုရင်တော့အများကြီးလောပါတယ်နော်တော့နေပါတော့လောပါတယ်ကျွန်တော်ပို့တာမနေ့ကစတာပြည်ကနေ budget လာနေတွေ့မယ်ဆိုတော့အများကြီးရောပါတယ်။ဘာကြောင့်ဒီလိုရောပါလဲဆိုတော့ဒီဘက်တရုတ်ပြည်ကမှာအဖမ်းဆီးတွေရှိတယ်ဗျ။ကျွန်တော်တို့သွားတာကျွန်တော်တရားဝင်သွားတာမဟုတ်ဘူး။ဒီပေါ့ကိုပုံစံနဲ့သွားနေရတော့အဖမ်းဆီးတွေကတအားများတယ်။အဖမ်းဆီးတွေများတော့ ကျွန်တော်တို့ပြီးခဲ့တဲ့ဘတ်ဂျက်ဘတ်ဂျက်နည်းနဲ့ဆိုင်ထောက်ဝယ်မကောင်းတော့ပါဘူးဆိုတာဆိုတော့သိရတာရောပါတယ်အသေးဒါတက်လာတော့တရားပဲခင်ဗျတော့တရားပဲအဲဆိုတော့အိန္ဒိယရဲ့ဘရာဇီးလိုယူရိယားနေပြီးတော့တရားမတင်တင်လာတဲ့ပကဟိုတရားတွေတရုတ်ပြည်ပို့တာတော့တော်တော်များများပါလေဒါတော့မြန်မာပြည်ကဖြတ်ပြီးတော့ပို့တာပေါ့ဒါကြောင့်လို့ဘူးအစ်ဖို့လို့ခေါ်တာကဘူးအစ်ဖို့ဘူးအစ်ဖို့ ဒီကောဆိုပြီးတော့ကျွန်တော်ဝေချတဲ့ဖက်နိုင်ငံပို့တာပေါ့ဒီချတဲ့ဖက်နိုင်ငံပို့လို့လဲဆန်လိုပါပဲသူတရားဝင်ပို့လို့မရအောင်ကျွန်တော်တို့တို့ပဲတရားမဝင်နေတဲ့တွားလာပါအဲ့နိုင်ငံသားတရားတွေမြန်မာပြည်ရောက်မြန်မာပြည်မှာအခွန်ဆောင်ပြီးတော့တရုတ်ပြည်ကိုပို့တာတောင်မှအမြတ်ကရှိသေးတယ်ပေါ့နော်ဆိုလို့ရင်အမြတ်ပါလားမြန်မာပါလားမြန်မာပါလားဘာလို့များလဲဆိုလို့ပြောရမယ်ဆိုတော့ကျွန်တော်တို့အဲ
Okay.
ကျွန်တော်ဈေးပူပေးနိုင်တယ်။ကျွန်တော်တို့ရဲ့သူကဈေးပူပေးနိုင်တယ်သူ
က။နောက်တစ်ခုကစောစောဆန်ကိစ္စကိုဆက်မေးခြင်းလို့ရှင်။ဦးမင်းသိန်းရေအဲ့တော့ဆန်ကအခုဦးမင်းသိန်းပြောသလိုပြီးခဲ့တဲ့ဘန္နာနှစ်တက်ဆိုင်အခုဒီဘန္နာနှစ်က90ရာခိုင်နှုန်းလောက်ကျသွားတယ်ဆိုတော့ဟိုတရားမဝင်ပို့နေရတာနေပြီးတော့နှစ်နိုင်ငံညှိပြီးတော့တရားဝင်ပို့လို့ရတဲ့ပုံစံနဲ့ဟိုနှစ်နိုင်ငံပေါ့နော် MOU ထိုးတာပဲဖြစ်ဖြစ်တရုတ်နဲ့မြန်မာအစိုးရကြားထဲမှာအဲ့လိုမျိုးတရားဝင်ဖြစ်အောင်လုပ်လို့ရနိုင်တဲ့နည်းလမ်းမရှိဘူးလားဗျ။
ကျွန်တော်တို့ဒါမတိကကျွန်တော်တို့ဒီစီကပြည်နယ်ဆင့်နဲ့မပြီးဘူးခင်ဗျာကျွန်တော်ယူနယ်ပြည်နယ်ဆင့်နဲ့ကျွန်တော်တို့မြန်မာနိုင်ငံကျွန်တော်တို့စီဝါကူတာရောင်းဝယ်ရေးဝင်ကြီးဆင့်နဲ့မပြီးဘူးဘူအစိုးရဆင့်ကဘူတရုတ်ပြည်ဘူအစိုးရခိုင်ထားတာဆိုတော့ကျွန်တော်တို့ဘူအစိုးရကတွားမရမယ်နံပါတ်1ကကြတော့ကျွန်တော်တို့အဲ့လိုတရားဝင် MOU ဖော်ချုပ်ချုပ်ပြီးတွားမယ်ဆိုတော့ကျွန်တော်ခေါ်ဆောင်ရမယ်သူတို့ကအခေါ်ဆောင်မယ်ဘယ်လောက်ဆောင်ရမလဲ28ရာခိုင်နှုန်းဆောင်ရမယ်ဒီ28အခွင့်ရာခိုင်နှုန်းဆောင်ကျွန်တော်တို့မကြိုက်တော့ဘူးခင်ဗျာဘလူကပို့လို့မရတော့ဒီတော့ကျွန်တော်တို့ကလည်းဒီလိုပဲအခုဒီတိုင်းပဲတရားမဝင်နေတဲ့ပဲတွားတာမှနည်းနည်းအဆင်ပြေနေတယ်ဆိုပြီးတော့ကျွန်တော်တို့ကတွားတာတရုတ်ဒီအစိုးရအနေနဲ့သူကဆန်လုံအချက်ရှိတာဒါကြောင့်သူကလက်စစ်တစ်ဖက်ကိုမိတ်ဘူးတစ်ဖက်ကိုပြန်လာတာဒီတော့အဲ့လိုပုံစံရှိပါဘူးပါလေ
ဦးမင်းသိန်းတို့ကတော့ပို့တိမှာပေါ့လေရေရှည်မှာကြောက်နေနေဟိုဆိုးတထိန်လေးဖြစ်ရတဲ့ဈေးကွက်မျိုးဖြစ်နေတာပေါ့နော်အခုကတော့
အဲဆိုးတထိန်လေးဖြစ်တဲ့ဈေးကွက်မျိုးဖြစ်တဲ့တို့ကျွန်တော်တို့ပမာပြည်မှာထွက်တဲ့ကျွန်တော်ဆန်ရဲ့ရှင်းပြောရင်တော့60ရာခိုင်နှုန်းတော့ကျွန်တော်တို့ဘူးဖျားနေတည်ပြီးသွားတယ်အခုတို့တရုတ်မြန်မာနဲ့တာမှာစာစည်းမကောင်းတဲ့ပြည်တွင်းမှာစာစည်းတွေကြာပြည်တွင်းမှာစာစည်းကြာတဲ့ဒဂမားတွေရာဆိုရင်ကျွန်တော်တို့ဘိုးစဘာဆိုင်တာဘာမှအရေးမရတဲ့ပြည်နဲ့အချုပ်ပေါ်တဲ့သဘောတော်ကြီးတယ်စာစည်းကြာပါတဲ့အတွက်အဲ့တော့ဒီဘူးဖျားတရုတ်နဲ့စာကုန်သွယ်ရေးလမ်းကြောင်းကြာပြီးတော့ကောင်းမှသာလားကျွန်တော်ပြည်တွင်းမှာစာစည်းတက်မယ်စာစည်းတက်မှာဒဂမားတွေရာတို့ဟိုဆိုင်မျိုးစည်းတွေကောင်းနေမယ်အဲ့လိုဖြစ်မှာအခုမှဆိုရင်ကျွန်တော်ပြည်တွင်းမှာစည်းကြာပြီးဒဂမားတွေအစိုးရထိခိုက်ဆိုတော့ဒဂမားပေါ့ဗျာဒဂမားတွေပုံပြီးထိခိုက်တာပါဘူးဖြစ်တာပါ
အမှန်တည်းနောက်တစ်ခုကအဲ့တော့ဒီဟာကိုအခုလက်ရှိအနေထားတဲ့နည်းနည်းလေးဟောပေါ့လက်သမားတွေလည်းအဆင်ပြေအောင်ဦးမင်းသိန်းတို့လိုကြားတဲ့ကုံတွေတွေလည်းအဆင်ပြေအောင်ဟိုပို့ပြီးတော့ကောင်းတဲ့နီးတခြားနီလန်ရောရှိနိုင်သေးသလားဘယ်လိုမျိုးလုပ်ရင်ကောင်းနိုင်လဲဆိုတဲ့နီလန်
ဦးမင်းသိန်းတို့ကျွန်တော်တို့ကုံကလေးတွေကျွန်တော်တို့ဝိုင်းဝန်းကြီးတင်ကြတယ်ကျွန်တော်တို့စီပါကူတာရောင်းမယ်စီပါကူတာရောင်းမယ်ရတယ်ကျွန်တော်ဒီကလေးပေါ့လေဟိုနည်းနည်းကဘူဆူရောက်တင်ကြပြီးတော့တစ်ဖက်နိုင်ငံတော့ကျွန်တော်တို့စူးစားနေရပါဗျာစူးစားနေရတနစ်ကျော်ပါဘာမှသိအကောင့်တွေဖော်မလာနိုင်လို့ဖြစ်နေတယ်သူကဟိုအဓိကတော့ကျွန်တော်တို့ဟိုသူကဒီလိုကနံပါတ်1တရားဝင်သွားမယ်ဆိုတရားဝင်ဝင်မယ်ဆိုရင်ဖာကွာလတီကိုသူတို့ကြည့်တယ်ဘာမှပြချင်းပြောရဖာကွာလတီသူတို့လိုချင်တဲ့ဖာကွာလတီကိုအပြစ်ကမပေးနိုင်ဖြစ်နေတယ်ပြီးတော့ပေးနိုင်တယ်အပြစ်ကမပေးနိုင်ကျွန်တော်တို့ကသွားတဲ့ဖာကွာလတီကစာငန်းနေဖြစ်နေတယ်သူကငန်းနေတော့စာသူတို့စာတော့တာလည်းမဟုတ်လုပ်ငန်းတုံးတာလုပ်ငန်းတုံးရဆိုတာစာကြာတာတို့စာခောက်ဆွဲတို့စာမုတ်တွေတို့လုပ်တာပါဗျာစာမုတ်လုံးကလည်းမလုပ်တဲ့ဟာပဲတုံးတယ်မဆားဘူးနှစ်နိုင်ငံချင်းချင်းဝယ်မယ်ဆိုစားဖို့ဝယ်မယ်စားဖို့ဝယ်မယ်ဆိုကျွန်တော်တို့ CSR လောက quality မမီဘူးဖြစ်နေတယ်ဝယ်တစ်ချက်လည်းပါတယ်ဟိုအဲ့လို sound quality မမီအောင်ကျွန်တော်ကဆက်ကြည့်အမတာကောင်းမွန်တဲ့ဆက်ကြည့်တွေနဲ့ချိန်ဖို့ဆိုတာတဘာပြီးနာကောင်းတဲ့ဆက်တွေကဟိုလက်ရှိရတို့တော့ရတယ်မြန်မာဆက်သားမရှိဘူးဒီချက်တွေတက်ပါတယ်ခင်ဗျကျွန်တော်မသေးသေးဘူးဆိုတာလေ
စံကုန်တဲ့ညအတင်းစံစဘာလုံးကရှင်များအတင်းနေစသဖြင့်ပေါ့လေရှိနေတဲ့အတင်းအဖွဲတွေကိုအစိုးရဘက်ကယင်းနည်းများမတည်မှုပေးမယ်ဆိုရင်အဲ့လိုမျိုးဆက်ကောင်းကောင်းနေဖြစ်လာဖို့ဟိုပေါ့နိုင်ငံတကာကိုတင်ရောက်နိုင်တဲ့အည်သွေးမြင့်အည်သွေးစံချိန်မီဖြစ်လာဖို့အတွက
်ကျွန်တော်တို့အဲ့ဒါကြောင့်လည်းအစိုးရကျွန်တော်တင်ရတယ်တစ်ပြေလုံးညတင်တော့အစိုးရသားတွေကိုသူတို့ရှိပါတယ်ကျွန်တော်တို့ဟိုလုံလောက်တဲ့ဘာသာဝင်မရှိဘူးဆိုတော့မချသေးနိုင်ဖြစ်တယ် to se da bida me to da bida me taw na me pi wa da lu ba le
အခွန်ကောက်တဲ့စကားဖွင့်လိုက်တဲ့အခက်ခဲတော့ရှိတယ်ပေါ့နော်ဒီတရုတ်မြန်မာနယ်စပ်မူဆယ်ဂိတ်ကုံသွေးလမ်းကြောင်းမှာတော့ဆိုတော့နောက်တစ်ခုတခြားကောဦးမင်းသိန်းမြင်မိတဲ့ဒီအော်တဘောအဲ့လိုမျိုးနီးဒူပေါ့နော်တခြားဒီအခက်ဒါလေးကတော့ရှိနေတယ်ဒါလေးပါပြင်ပေးရင်တော့အဆင်ပြေမယ်ဆိုတော့မြင်မိတာတွေကတခြားဘာတွေများရှိသေးလဲဗျရှ
ားပြီကျွန်တော်နံပါတ်သက်ပေးခင်ဗျကျွန်တော်တို့မန္တလေးနဲ့မူဆယ်ကကျွန်တော်မိုင်180နာမိုင်ရှိတယ်မနေ့180နာမိုင်ရှိတယ်ကျွန်တော်တို့ဗမာပြည်မှာလေသာကုံပင်စကားနဲ့မှာကျွန်တော်105မိုင်ကုဆယ်105မိုင်လေသာကုံပင်စကားအကြီးဆုံးပဲထောက်ကုံပင်ကအများဆုံးပဲကားတွေကတနေ့ကိုအစီ3000ကျော်ရှိတယ်ကားစီး3000ကျော်ဒါပေမဲ့ဒီလာ900လောက်ဖြစ်နေတယ်ဘယ်လိုမှမရဘူးကျွန်တော်တို့အိရှာဘောပေါ့ဒီအိရှာဘောနာမည်ပြောင်းလိုက်တယ်သူပါလဲမသိဘူးနာမည်ပြောင်းလိုက်အိရှာဘောတော့မဟုတ်တော့ဘူးအိရှာဘောကုံပင်ရတယ်အဲ့ကုံပင်က900လောက်ပဲ BOT ဖြစ်နေတယ်ဆိုရင်ကျွန်တော်တို့ကားစီး1000ကျော်လို့ရှိရင်4000လောက်လုပ်ပြရမယ်ဒါကိုကျွန်တော်အိရှာဘောကလက်တိ4000တော့ပေါင်းတယ်မှာပေါ်သေးဘူး BOT ဖြစ်နေတာဒီကား900လောက်နဲ့တော့လမ်းမှာကပိစုမူတာဖြစ်တယ်။အဲ့ဒါတော့အမတမကျွန်တော်တို့ကုံသွေးကြီးရောအမတမဖြစ်ခဲ့တဲ့ကိစ္စပြီးတော့ဒါပြပါလားခင်ဗျာ
။ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာတစ်ချိန်အခုလိုအင်္ဂါနေ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နှာစင်နိုင်ပါရဲ့ရှင်။အခုသုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုနှာစင်ရပါမယ်။ဒီတစ်ပတ်မှာတော့အချိုရေးဘူးကွန်ရေတန့်ဘူးကွန်ဝယ်ယူရောင်းချတဲ့လုပ်ငန်းအကြောင်းကိုကိုအောင်အောင်ကတင်ဆက်ပေးထားပါရဲ့ရှင်။
ဆိုတော့ကမင်းနိုင်ငံကအခုဒီနေတဲ့နယူးယောက်ပြည်နယ်ဘက်ဖဲလိုမြို့မှာပေါ့နော်ဟိုဆိုဒါဘူးတွေပလတ်စတစ်ဘူးတွေနောက်ဘီယာဘူးတထုဘူးတွေပေါ့လေအဲ့ဒီဟာတွေကိုပြန်ဝယ်တဲ့လုပ်ငန်းလုပ်နေတာဆိုတော့ပေါ့လေဒီလုပ်ငန်းလုပ်ဖို့အတွက်ဘလို့အကြံဉာဏ်ရခဲ့လဲဘာကြောင့်ဒီအလုပ်ကိုလုပ်ဖို့ရွေးချယ်ခဲ့တာလဲဆိုတော့အရင်ပြပြပြရလား
။ဟောကျွန်တော်တို့ဒီ Buffalo website area မှာရှေ့ပေါင်းနေထိုင်တဲ့ immigrant တွေကျွန်တော်တို့နိုင်ငံသားတွေအပြင်အခြားဘူတန်นี่พอซะดิเพียบบ่เปียอ้ายมาชวยก้าวนี่ทางเนี่ยอะลุโหลูกนี่ก็อะเป็ดอยวยบาตาสกาอักเข้ๆนี่จองอลุไก่ชาพวยโกแค่เดไอ้เฉยนี่มาตรุอ่ะดีบูขุนนี่คอลเลกลงพี่รอเสียตวินน่ะค่ะรีฟันลงได้ค่ะจ้ะปะสันยะเลยโดยแห่ห่านี่อ่ะไอ้เนี่ยนี่พี่รอตรุ조사พี่ชาจ้ะเลยอะลุ조사ชาพวยเองเนี่ยเดนี่20 30บ่เปียอะลุย่าจ้ะเลยย่าจ้ะเลย20 30อ่ะนี่조사เอง조사ตะหลอก40 50ที่เลยย่าจ้ะได้ลูกนี่สิတို့ဒီမှာသွားပြီးတော့ဒီ set mission set တွေဒီမှာထည့်ရတယ်လုံးချင်းတပူးချင်းတပူးချင်းတုံးချင်းကို plastic water can စသဖြင့်သူတို့ spray လုပ်ထားတဲ့ set တွေတွေကိုထည့်ရတယ်အဲ့ဒီထည့်နေတဲ့မှာ tank စီရတော့ဗောဗျာအဘူး200 300ပါတဲ့လူ400 500ပါလာတဲ့လူသူတို့တနေကိုနှီးပါကြိုးစားကောက်တဲ့လူတွေအဲ့လိုဘူး200 300 500ထည့်ဖို့အတွက်ကိုအကြာကြီး tank စီရတယ်အဲ့လိုပြဿနာတွေကျွန်တော်ကသိရတယ်ကြားရတယ်ကျွန်တော်ဆိုင်မှာ workshop ဆိုင်မှာလာပြီးတော့အဲ့လိုကြောကြရည်နဲ့อ่าဟုတ်ပြီဒါဆိုဒီပြဿနာတွေဘယ်လိုခုကြီးဖြေရှင်းကောင်းမလဲဒါကိုလေးလာလိုက်တယ်စက်တွေမလိုဘဲနဲ့သုံးနေတဲ့အခြားဆိုင်တွေဒီမြို့မှာအခြားဆိုင်တွေအမေရိကန်လုပ်ငန်းရှင်တွေလုပ်နေတဲ့လုပ်ငန်းတွေရှိတယ်ဟောအဲ့ဒီဆိုင်တွေကိုကျွန်တော်ကသွားတယ်ဒီကိုလူမျိုးတွေတချို့အသက်ကြီးတဲ့ဖိုးဘွားကြီးတွေဟိုတိုင်းရင်းသားတွေတွေကလည်းကျွန်တော်ကားနဲ့ခေါ်ရတယ်ကားနဲ့ခေါ်ဝါပြီးတော့ကျွန်တော်တို့ဆိုင်တွေသွားလေးလာတယ်တို့ဘလူတွေတို့လုပ်ပုံကိုင်းပုံတွေစနစ်တကျကျွန်တော်လေးလာတယ်လေးလာတော့ဆိုင်မှာလုပ်တမ၄၅ယောက်ခန့်ပြီးတော့တနေကိုနှီးပါလုပ်နေရတော့ဒီလုပ်ငန်းကတော်တော်အလုပ်ဖြစ်တယ်။ဟောကိုလူတွေလည်းတိတ်ကြဲအားလုပ်ပေးလို့ရတယ်။ဒီလုပ်ငန်းကလုပ်မယ်ဆိုပြီးကြည့်ရတယ်။ကျန်တဲ့အားအောင်ကျွန်တော်စလုပ်ဖြစ်တယ်
။ဒီလုပ်ငန်းစတင်ပြီးတော့လုပ်ဖို့အတွက်ဒီသက်ဆိုင်ရာကနေပြီးတော့ခွင့်ပြုချက်ဘယ်လိုယူရလဲဆိုတော့ဒီလုပ်ငန်းပေါ့လေ process အကြောင်းကိုနည်းနည်းပြောပြပါလား
။ဟုတ်ကဲ့ဒီလုပ်ငန်းကိုကျွန်တော်ဒီ website တွေကနေပြီးတော့အသင့်လေ့လာတယ်ကြည့်ရတဲ့ information တွေနဲ့နေရာကို location ရှာတယ်အဲ့ location ကို city ကိုတင်တဲ့ခါကျတော့ city ကလည်းအကူအညီတွေပေးတယ်လိုတဲ့ requirement information တွေထပ်ပြီးတော့တောင်းတယ်ဒီအဆောက်အဦးကျွန်တော်ငှားထားတဲ့အဆောက်အဦးကျွန်တော်ရထားတဲ့အဆောက်အဦးကဒီအကျယ်ဝန်းတွေကိုကို့ဟာကို့သဘောနဲ့ကိုဘယ်လောက်ကျယ်တယ်ပါညာ information ပေးလို့မရဘူးတကယ် legally အမှတ်ပုံနဲ့ထားတဲ့ဒီဘယ်လိုခေါ်မလဲ geography note ပြောလို့ရမှာအဲ့ဒီนี่ซีนฐานะเลยวะเนาะไอ้หลุนคอมมูนิตี้เนี่ยนี่ก็เตชะสนิทจะต้ายถั่วไปได้สกีดิรีโชดิอโชซาดิโอไอ้ห่าดิเราก็ซีดีโอตินไปได้ซีดีอ่ะไอ้หลุนမျိုးเฉ็ดเล็ดดิปี่ส่งเลยอ๋อดิลีสหลุดเลยวะเปียเราช่วยบิซนเนสก็ไม่ซ่าได้อูดิอะกรีเมนต์ดิไปเซ็นก็งาท่าได้ห่าโหลองเทิร์มลีสพอไอ้หลุนห่าမျိုးนี่โหအော်စာရွက်စာတမ်းတွေပိုပိုက် CD ကိုအကုန်လုံးလိုအပ်ချက်တွေအကုန်လုံးတင်ပေးရတော့ဗ
ျဆိုတော့ဒီကွန်မင်းနိုင်အနေနဲ့ပေါ့နော်ဥမာလုပ်ငန်းစလုပ်တဲ့အခါမှာရောဥမာဟိုအရင်အနည်းတွေဘာတွေကိုဘယ်လိုစပြီးတော့ရှာလဲ
ဟုတ်ကဲ့ဒီလုပ်ငန်းက ရင်းနှီးရတော့တော့အများကြီးမလို့ဘူးဟိုကမလို့ဆိုပေမဲ့လည်း၄၅000လောက်နဲ့တော့မရဘူးပေါ့ဗျာအနည်းဆုံး1000ဒေါ်လာ3000လောက်တော့အစင်းနဲ့ရှိရတယ်ဆိုင်ပြင်ဆင်မှုတွေဆိုင်ရဲ့ decoration ပြင်မှုတွေခုံတွေလိုအပ်တဲ့ requirement တွေအကုန်လုံးပြင်ဆင်မှုတွေအပြင်ဟိုဒီဆိုင်စပြီးလည်းပတ်တဲ့အချိန်မှာကိုယ့်လက်ထက်မှာ investment ဒီလာသမျှ customer တွေကိုကိုကရဓာတ်လိုက်ပေးရတော့ဓာတ်လိုက်ပေးရတဲ့အခါကျတော့ဟိုကကျွန်တော်စီကကျွန်တော်ဝယ်ထားသမျှတွေပြန်ပြီးတော့ကုမ္ပဏီကနေလာပြီးပြန်ပယ်ဝါတယ်ပြန်ပယ်ဝါပြီးတော့သူတို့စီကပတ်စံမလာမချင်းကျွန်တော်က daily site ထားတဲ့ပတ်စံတွေရှိတယ်ဆိုတော့ကနှစ်ပတ်တစ်ကြိမ်လောက်ပတ်စံပြန်ပေးတယ်ကျွန်တော်ဝယ်ထားပြီးတဲ့အရင်ပြင်ကိုကျွန်တော်ရသိတဲ့ benefit တွေကိုသူတို့သတ်မှတ်တဲ့နှုန်းတိုင်းကျွန်တော်ပုံမှန် every 2 week မှာသူကုမ္ပဏီကနေရောကျွန်တော်အောက်ထဲဓာတ်လိုက်ထည့်ပေးတယ်
ဒီ recycle ဒီစွန့်ပစ်ပစ္စည်းတွေကိုပြန်အသုံးပြုလို့ရအောင်အခုလိုမျိုးဟိုစိုင်တွေကိုပြန်လာသွင်းတဲ့အခါမှာအချိုရည်ဘူးပဲဖြစ်ဖြစ်ဘီယာဘူးပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါတွေကိုကိုယ့်ပြည်နယ်ထဲမှာဝယ်ထားတဲ့ဘူးတွေမှာကိုကကိုယ့်ပြည်နယ်ထဲမှာပြန်ရောင်းလို့ရတယ်ဆိုတာမျိုးကျွန်တော်တို့သိထားတယ်နော
်အဲဟုတ်တယ်ခင်ဗျာအဲ့ဒါကအခုကျွန်တော်ဆိုင်မှာဒီ government state ပေါ့နော်ဒီ New York State ရဲ့ one ဟို customer တွေသတ်မှတ်ပေးထားတယ်အခြားပြည်နယ်ဒီကျွန်တော် New York State မှာ refund လုပ်လို့မရတဲ့ဟာတွေကိုအဲ့ဒါတွေယူလာပြီးတော့ရောင်းဝယ်မရှိဘူးဆိုတဲ့ဟာတွေကို customer တွေအပြစ်ပေးထားရတယ်။ဆိုတော့အဲ့ဒီဟာကတော့စလုံးကြီးကြီးနဲ့ကိုကတ်ထားပြီးတော့သူတို့အပြစ်ပေးထားရတယ်
။ဟိုအဲ့လိုဘူးတွေပေါ်မှာဆိုလို့ရှိရင်ဥမာ New York ဆိုလို့ရှိရင် NY ဆိုတဲ့ဟာပါမပေါ့လေ။ဘူးတွေအများကြီးလာသွင်းတယ်ဆိုလို့ရှိရင်အဲ့ဒီတစ်ခုချင်းကိုကြတော့ဘယ်လိုစစ်လဲ
။ဟာကျွန်တော်တို့ကဒါလုပ်ငန်းအတွေ့အကြုံနဲ့ဟိုမျိုးအစားပေါ့ဗျာဒီဒီ distributor ဒီကုမ္ပဏီတစ်ခုကနေပြီးတော့ဘယ်နှခုလောက်ထွက်တယ်အဲ့ပေါ်မှာကျွန်တော်တို့ကဒီဓာတ်တွေပို့ပြီးလေ့လာကျွန်တော်လုပ်ငန်းစလုပ်ခါစားမှာတော့ကျွန်တော်မတိပဲနဲ့ဘူးဆိုရင်ပြီးရောဝယ်ထားလိုက်တာမျိုးတွေလည်းရှိတယ်နောက်ပိုင်းတကယ်လုံးလုံးနေနဲ့တကယ်လုပ်ငန်းတွေ့ကြုံပြီးလုပ်ငန်းနေနဲ့အောင်မြင်နေတဲ့အမေရိကန်လုပ်ငန်းရှင်တွေနဲ့ကျွန်တော်တို့စီမှာတွားပြီးတော့အလုပ်ပင်လုပ်တော့အလုပ်သမားပုံစံမျိုးတွားလေ့လာတာတွေရှိတယ်တို့ကိုယ်တိုင်ကကျွန်တော်ဆိုင်မှာကျွန်တော်ဆိုင်ဖွင့်တဲ့အချိန်မှာတို့ကိုယ်တိုင်ကကျွန်တော်ဆိုင်ထိအမေရိကန်အောင်မြင်နေတဲ့လုပ်ငန်းရှင်အမျိုးသမီးတယောက်ကျွန်တော်ဆိုင်မှာလာပြီးတော့9နိုင်လောက် volunteer လောက်အပ်ပေးပြီးတော့ကျွန်တော်တို့တေချာစနေကြရှင်းပြဝါတာတွေရှိတယ်အဲဒီလုပ်ငန်းတွေ့ကြုံနေနေမှုပြီးတော့တနေ့တနေ့ကို 8,000 1,000 ဘူးရေဝယ်တယ်ဟိုအများနဲ့လောက်တာဆိုတော့ဗျာတချို့ဟာတော့ကျွန်တော်တို့ကအဲ့လိုမျိုးပါတာတွေလည်းရှိတယ်ဗောရီဖန်လောက်လို့မရတဲ့ဟာတွေကိုပါတာတွေရောပြီးတဲ့ရာနဲ့ချီတဲ့ထက်မှာအဲ့လိုတလုံးတလေပါဝါတာမျိုးတွေဒါမျိုးတွေတော့ရှိတာအခါကျရင်တော့ကျွန်တော်တို့ဟိုအရှုံးပြတာပေါ့
ကွန်မင်းနိုင်ငံကဒါရက်ွက်ထဲမှာပေါ့လေအခုလိုမျိုးပြန်လာသွင်းတဲ့လူတွေရှိရနေပြီးတော့ကိုကလက်ခံပြီးတော့ပြန်ဝယ်တာပေါ့ရောင်းတဲ့အခါမှာရောဘယ်လိုဈေးနဲ့ပြန်ရောင်းလဲ
ကျွန်တော်တို့ဟာတွေကိုဝယ်တဲ့ကုမ္ပဏီပေါ့အဲ့ကုမ္ပဏီကိုကျွန်တော်ကစာချုပ်ချုပ်ဟာပြီးတော့လုတ်ထားတယ်ကျွန်တော်စီကထွက်သမျှဟာတွေသူတို့ကပုံမှန်လလဝယ်ပေးတယ်ဆိုတော့ကျွန်တော်ကိုဝယ်ထားတဲ့5 cent ဆို5 cent ပြန်ပေးတယ်5 cent အပြင်ကိုကျွန်တော်ရမယ်သူတို့သတ်မှတ်ထားတဲ့5 cent အပြင်ကိုနောက်ထပ်ကျွန်တော်တို့ profit ပေါ့30% 30ရာခိုင်နှုန်းတော့ကျွန်တော်တို့ကောင်းကောင်းလေးအမျက်ကျန်တယ
်။စွန့်ပစ်ပစ္စည်းတွေကိုပြန်လဲဝယ်တဲ့လုပ်ငန်းလုပ်နေတာဆိုတော့အခါကျတော့ဒီလုပ်ငန်းရဲ့အခြေအနေပေါ့လေအလားအလာကဟိုဘယ်လိုရှိပါလဲ
။ဒီစပြီးလုပ်တဲ့အချိန်မှာကျွန်တော်အခုအစဆုံးအခုညီပေးတဲ့အမေရိကန်အောင်မြင်နေတဲ့အမေရိကန်လုပ်ငန်းရှင်ကအမျိုးသမီးကမပြောလဲဆိုတော့ဒီအချိန်မှာကျွန်တော်စပြီးကျွန်တော်ပါမစ်တွေစောင့်နေနေတဲ့ကြာသွားတယ်။ဒါကျွန်တော်ရတော့ဒီဇင်ဘာမှမှစပြစ်တယ်။ဒီဇင်ဘာ January ဆိုတော့ကျွန်တော်တို့ area ရဲ့ဒေသရဲ့ဒီ snow ရာသီပေါ့ဗျာ winter ရဲ့ snow ချိန်မှာဆိုရင်ဒါဟိုသူတို့ပြောရဆိုတော့ business ကရမ်းကို slow တဲ့ရာသီဖြစ်နေတယ်အဲ့ချိန်မှာမှမင်းကစမိတယ်ဒါပေမဲ့ဘလောက်အရင်ဟိုဘူးရေဘလောက်ရရင်မင်းဆိုင်လာကဟိုမီးဖို့တို့ဘာတို့ကြည်မယ်ပေါ့အဲ့တော့စိတ်ဓာတ်မကျန်နဲ့ရအောင်လုပ်ဆိုပြီးတော့ကြိုးအားပေးတယ်တကယ်ပထမဦးဆုံးလာမှနေသူပြောထားတာတည်း3000လောက်ကျွန်တော်ပူရတယ်သူတို့အခုလက်ရှိကျွန်တော်သွားနေတဲ့နှုံးကကျွန်တော်ဆိုင်2လပဲရှိသေးတယ်ဟို5 6နှစ်လောက် run နေတဲ့အချိန်ရနေတဲ့ဆိုင်ကြီးဝယ်တဲ့နှုံးတိုင်းကိုသူတို့ဒီမှာ BC တဲ့နေ့တွေကိုကျွန်တော်စီအတမန်နေ့လောက်သွားဖြစ်နေတယ်
ကောအာဆီစဉ်တိဆက်ပေးနေတဲ့သုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုတောက်ကြနေညမှာအစ်ထုတ်လွှင့်ပေးပြီးအခုလိုအင်ကာနေမနက်မှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါရဲ့ရှင်။ VOA အမေရိကန်တန်ရဲ့အင်ကာနေမနက်ခင်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်
။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
နိုင်ငံဖြစ်ကျော်လှုပ်ဆောင်နေတဲ့ရာဇဝတ်အဖွဲ့အစည်းတွေနဲ့နိုင်ငံတကာအတရားမဝင်ကုန်ကူးမှုတွေကိုဒမရဒေါ်နယ်ထရမ့်ကပြစ်မှတ်ထားအရေးယူနေပါတယ်။
သမ္မတဒေါ်နယ်ထရမ့်မကြသေးခင်ကထုတ်ပြန်လိုက်တဲ့အမိန့်ကြေညာစာထဲမှာရဲစခွင့်ခိုင်းတွေငွေစေဝါတရားမဝင်မှောက်ခိုးခိုးသွင်းသူတွေပါဝင်ပြည်သူတွေနဲ့နိုင်ငံတော်လုံခြုံရေးကိုထိပါစေနိုင်တဲ့တရားမဝင်လုပ်ရက်တွေကျူးလွန်နေတဲ့ရဲစခွင့်အဖွဲ့အစည်းတွေကိုတိုက်ဖြတ်ဖို့အမေရိကန်အစိုးရရဲ့ဥပဒေကိုပိုတင်းတင်းကြပ်ကြပ်လှုံ့ဆော်ဖို့တိုက်တွန်းထားပါတယ်။တရားမဝင်လုပ်ရက်တွေထဲမှာငွေစေဝါနဲ့တခြားတရားမဝင်စေဝါတွေတော်ရင်တရိတ်ဆန်လက်နက်နဲ့လူမောင်းခိုးကူးမှုကအစလက်စားမှုအင်တာနက်ကတဆင့်ကျူးလွန်တဲ့ရာဇဝတ်မှုတွေလိန်လယ်မှုဗဏ္ဍာရေးဆိုင်ရာရာဇဝတ်မှုနဲ့ညာနာဖန်တီးမှုဆိုင်ရာမူပိုင်ခွင့်ခိုးယူမှုတွေအပြင်ရာဇဝတ်မှုတွေနဲ့ဆက်နွယ်နေတဲ့ပစ္စည်းတွေခိုးယူမှုနဲ့လက်လွှဲတာတွေလည်းအကျုံးဝင်ပါတယ်။တရားမဝင်လုပ်ရက်တွေမှာပါဝင်ပတ်သက်နေတဲ့နိုင်ငံဖြတ်ကျော်လှုပ်ဆောင်နေတဲ့ရာဇဝတ်အဖွဲ့အစည်းတွေကိုရှာဖွေဖော်ထုတ်တိုက်ဖြတ်ချေမှုန်းဖို့အတွက်ပြည်အောင်စုဆိုရရဲ့ဥပဒေရေးရာအဖွဲ့အစည်းတွေအနေနဲ့နံပါတ်၁လှုပ်ဆောင်ရမယ့်အချက်ဖြစ်ကြောင်းအဲ့ဒီအမိန့်ကြေညာစာထဲမှာညွှန်ကြားထားပါတယ်။ရာဇဝတ်အဖွဲ့ဝင်တွေကိုရှာဖွေဖော်ထုတ်ပြီးအရေးယူဖို့လည်းညွှန်ကြားထားပါတယ်။အမေရိကန်မှာရောက်နေတဲ့အဲ့ဒီအဖွဲ့ဝင်ဖြစ်တဲ့နိုင်ငံသားတွေအမေရိကန်မျိုးကနေချက်ချင်းဖယ်ပစ်ဖို့နဲ့တရားဥပဒေနဲ့အညီရေးယူသွားဖို့ကိုသမ္မတထရမ့်ကညွှန်ကြားထားတာပါဒီကိစ္စရဲ့မျိုးမှာအလားတူလှုပ်ဆောင်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ပူးပေါင်းကူညီကြဖို့သမ္မတရဲ့အမိန့်ကြေညာချက်မှာတောင်းဆိုထားပြီးတော့အမေရိကန်ပြည်အစိုးရအတွင်းနဲ့ပြည်ပကဒီလိုရာဇဝတ်မှုလုပ်ရက်တွေကိုတိုက်ဖြတ်ဖို့အမေရိကန်အစိုးရဌာနတွေကပူးပေါင်းပြီးတော့မဟာဗျူဟာနည်းလမ်းတကျဆောင်ရွက်ဖို့ကိုလည်းအမေရိကန်ညာစာမှာညွှန်ကြားထားတာဖြစ်ပါတယ်။ရာဇဝတ်မှုလက်ဆားမှုနဲ့အကြမ်းဖက်မှုတွေကိုနိုင်ငံဖြတ်ကျော်လှုပ်ဆောင်နေတဲ့ရာဇဝတ်အဖွဲ့အစည်းတွေကဦးဆောင်နေတာလို့အမေရိကန်စာမှာဖော်ပြထားပါတယ်။အထူးသဖြင့်တားမြစ်ထားတဲ့ဆေးဝါးတွေခိုးထုတ်တဲ့မူရဲခိုင်းတွေကြောင့်မူရဲဆေးဝါးအလွဲသုံးစားပြုမှုနဲ့မူရဲဆေးဝါးနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေပြန်ပြီးတိုးလာစေတယ်လို့ဖော်ပြထားပါတယ်။အလားတူပဲနိုင်ငံဖြတ်ကျော်လှုပ်ဆောင်နေတဲ့ရာဇဝတ်အဖွဲ့အစည်းတွေရဲ့လူမောင်းခိုးကူးမှုလုပ်ရက်တွေကလူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေဖြစ်ပွားလာစေပါတယ်။အမေရိကန်နိုင်ငံသားတွေအတွက်အန္တရာယ်ဖြစ်စေတဲ့ရာဇဝတ်မှုတွေကိုဒီအဖွဲ့အစည်းတွေကအားပေးနေတာဖြစ်ပါတယ်။ဒီဖွဲ့စည်းတွေကိုတိုက်ဖြတ်ပြီးအမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးကိုအာမခံနိုင်ဖို့အဓိကရည်ရွယ်ချက်နဲ့ဒီအမိန့်ကိုထုတ်ပြန်ခဲ့တာပါ။ဒီရည်ရွယ်ချက်ပြည့်ဝဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးနိုင်ငံတော်ရှိနေချုပ်အမိပြေလုံခြုံရေးဝန်ကြီးတို့ရဲ့ညွှန်ကြားချက်နဲ့အညီပြည်အောင်စုအစိုးရအေဂျင်စီတွေအနေနဲ့ဥပဒေကြောင်းအရဆောင်ရွက်သွားမှာလည်းဖြစ်ပါရဲ့ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါရရှင် VOE အမေရိကန်တန်ကနေ2019ခုနှစ်မတ်လ9ရက်အင်္ဂါနေ့မနေ့လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်ထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်းတနအီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်ခုမနေ့ဖက်အစီအစဉ်အဆုံးသတ်ခင်မှာထိတ်တန့်ရောက်နိုင်ငံတကာသတင်းကြေကျုပ်ကိုမဆုမြတ်မောင်ကကြေညာပေးပါအောင်မယ်ရှင်
အမေရိကန်နိုင်ငံလေးကိုဒုက္ခသည်တွေဝင်ရောက်ခွင့်၄လနဲ့နိုင်ငံပေါင်း၆ခုကနိုင်ငံသားတွေဝင်လာခွင့်၃လပိတ်ပင်တဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်သစ်ကိုဒမရဒေါ်နယ်ထရမ့်ကဒီနေ့နေ့ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။အခုအမိန့်သစ်ထဲမှာမူလအမိန့်ထဲမှာပါတဲ့အီရတ်နိုင်ငံကိုဖယ်ရှားခဲ့ပြီးမြန်မာနဲ့၆နိုင်ငံဖြစ်တဲ့အီရန်၊လီဗျာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယေမန်နိုင်ငံကနိုင်ငံသားတွေကိုပြည်ဝင်ခွင့်ရပ်ပေါင်း၉၀ပိတ်ပင်ထားပါတယ်။ဘယ်နိုင်ငံကမဆိုအမေရိကန်မှာလာရောက်အခြေချနိုင်ထိုင်မဲ့ဒုက္ခသည်တွေအနေနဲ့ရပ်ပေါင်း120အတွင်းလာခွင့်မရှိလို့အမိန့်သစ်ထဲမှာယာယီပိတ်ပင်ထားပါတယ်။မတ်လ16ရက်နေ့မှာစတင်အသက်ဝင်မဲ့သမရရဲ့အမိန့်သစ်ဟာမွတ်စလင်တွေကိုတားမြစ်တဲ့ပိတ်ပင်မှုလုံးဝမဟုတ်ဘူးလို့အမေရိကန်လုံခြုံရေးဝန်ကြီးကတနင်္လာနေ့ကထပ်ပြီးတော့ပြောကြားခဲ့ပါတယ်။သမရဒေါ်နယ်ထရမ့်ပိုင်တဲ့နယူးယောက်မြို့ကထရမ့်တာဝါဌာနချုပ်မှာသူအသုံးပြုခဲ့တဲ့ဖုန်းကိုခိုးနှားထောင်ဖို့အတွက်သမရဟောင်းဘရက်အိုဘားမားကအမိန့်ပေးခဲ့တယ်လို့ဒီခိုင်လုံတဲ့အထောက်ထားမရှိဘဲနဲ့ဆွဆွဲပြောဆိုတဲ့ကိစ္စကိုသမရအင်ဂျီရောအရာရှိတွေကသမရထရမ့်ဘက်ကနေဆက်ပြီးတော့ခုခံပြောကြားနေကြပါတယ်။ကမ္ဘာပေါ်မှာတည်ဆုံးကြတဲ့အသက်၅နှစ်အောက်ကလေးငယ်၄ယောက်မှာတစ်ယောက်ဟာမတန့်ရှင်းတဲ့ပတ်ဝန်းကျင်ကြောင့်တည်ဆုံးနေကြရတာလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။အိမ်တွင်းအိမ်ပြင်ကလေထုညဉ့်ညမ်းမှုသူများတောက်နေတဲ့ဆက်လေးငွေရှူဆိုင်မိလို့အပြင်မတန့်ရှင်းတဲ့တောက်သုံးရည်မရရှိတာတန့်ရှင်းမိန်လာစနစ်မရှိတာနဲ့တကူရည်တန့်ရှင်းမှုတည်တည်ချာချာမရရှိတာကြောင့်အနည်းစဉ်အသက်၅နှစ်အောက်ကလေးငယ်တက်တသမ8တန်းသေဆုံးနေကြရတယ်လို့ WHO ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တလသားအရွယ်ကနေ၅နှစ်အရွယ်အထိကလေးငယ်တွေသေဆုံးကြရတဲ့အဓိကအကြောင်းရင်းကဝမ်းလျှော်ယောဂါ၊ငှက်ဖျားယောဂါနဲ့တုပ်ကွေးယောဂါတွေကြောင့်ဖြစ်ကြပါတယ်။တန်ရှင်းတဲ့တောက်သုံးရည်၊တန်ရှင်းတဲ့လောင်စာတွေရှိမယ်ဆိုရင်ပတ်ဝန်းကျင်ညဉ့်ညမ်းမှုကိုရောနေအောင်လုပ်ပြီးတော့အဲ့ဒီယောဂါတွေကနေကာကွယ်နိုင်မှာဖြစ်တယ်လို့ WHO ရဲ့အစီရင်ခံစာမှာပြောထားပါတယ်။ညဉ့်ညမ်းတဲ့ပတ်ဝန်းကျင်ဟာလူအသက်ကိုအန္တရာယ်ပေးနိုင်ပြီးတော့အထူးသဖြင့်ကလေးငယ်တွေကိုသေစေနိုင်တယ်လို့ WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာမာဂရက်ချန်ကပြောပါရရှင်။
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကြီးညာသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကဥဆန်မိုးဝေဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အင်္ဂါနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line meter 16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.